Welcome to the Voice of America in Burmese.
Washington of VOA American Tangani, Natalmessay, November Lana City, Sunny Menakin season ago, Yamasano Jimena Chamaigani Kronaiti, Line Lumita Nestle Lizen and Azete, Line Lamita de Akose Rugani, Tom and Penny Babi, Jama Kinu Tapa, the Menakin Trendago, Kunyawayan to Pyopia Pibame. American State Company, Pfizer and Jamniga, Bio and Tectoga, through a COVID-19 cargo sego. အရေးပေါ်သုံးဆက်ခွင့်ချထားပေးဖို့အတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာနFDA မှတောက်ကြနေကရှောက်ထားခဲ့တယ်လို့ပြောပါတယ်။ဒါပြန်တကယ်လို့ခွင့်ပြုချက်ရမယ်ဆိုရင်ရပြီးနိုင်ပိုင်းအတွင်းမှာပဲစပြီးဖြန့်ပြီးဖို့အသင့်ရှိကြောင်းလည်းပြောပါတယ်။သူတို့ရဲ့ကာကွယ်ဆေးအတွက်စမ်းသပ်မှုတွေကလည်းအခုချိန်ထိဒီဆေးနဲ့ပတ်သက်ပြီးစိတ်ပူစရာကောင်းတော့အောင်ဆိုးဝါးတဲ့ထိခိ လျာကနေဒါဥရောပဂျပန်နဲ့ဗြိတိန်နိုင်ငံတွေမှာလည်းအလားတူရှောက်ထားခဲ့ကြောင်းနဲ့တခြားကမ္ဘာတစ်လောကနိုင်ငံတွေမှာရှိတဲ့ဆေးသုံးဆွဲခွင့်အတည်ပြုပေးတဲ့ဌာနတွေမှာပါရှောက်ထားဖို့စီစဉ်နေတယ်လို့လည်း Pfizer နဲ့ BioNTech တို့ကထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြပါတယ်အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကတော့အခုလိုကာကွယ်ဆေးတွေထုတ်ဖို့အတွက်အများလုပ်နေတာနဲ့ပတ်သက်ပြီးလူလူကစိုးရင်စိတ်ကူနိုင်တာကိုသူနားလည်ကြောင်းနဲ့ဒီကာကွယ်ဆေးတွေဟာစိတ်ချမှုရှိတယ်ဆိုတာသူယုံကြည်ကြောင်းချက်တပင်းရဲ့သမ္မတအင်ဗျူသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီရောဂါအတွက်အလားအလာရှိတဲ့အလားတူကာကွယ်ဆေးကို Pfizer အပြင် Moderna ကလည်းရပြီဖြစ်တဲ့အတွက်သူတို့လည်းလာမဲ့သတင်းပတ်တွေအတွင်းအရေးပေါ်အခြေအနေသုံးဆက်ခွင့်ပေးလျှောက်ထားဖို့စီစဉ်နေတယ်လို့ပြောပါတယ်။ Gilead ကုမ္ပဏီကထုတ်တဲ့ Remdesivir ဆေးကိုဆေးရုံတွေမှာ COVID-19 ဝေဒနာရှင်တွေအတွက်မသုံးချဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလမ်းညွှန်ချက်ထုတ်ပြန်လိုက်ပြီးနောက်မှာဒီဆေးကို Pre-qualification List လို့ခေါ်တဲ့သုံးဆက်ဖို့တင့်တော်တဲ့ဆေးဖြစ်သတ်မှတ်ထားတဲ့ဆင်းရဲကနေခਿੱတရက်ဆိုင်ထားကြောင်းတောက်ကြနေမှာပြောပါတယ်။ဒီဆေးကို COVID-19 ဝေဒနာရှင်တွေအတွက်သုံးရမယ့်ဆေးဖြစ်နဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကဝေယူနေကြတာဖြစ်ပါတယ်အခုဒါကို PQ ဆိုင်ကနေခက်တာရက်ဆဲထားကြောင်း WHO ပြောခွင့်ရကရိုက်တာသတင်းဌာနရဲ့မေးမြန်းချက်ကို email ကနေတဆင့်ပြန်ကြားခဲ့တာပါအခုလိုဆိုင်းငံထားကြောင်းလမ်းညွှန်ချက်ထုတ်ပြန်တာဟာကမ္ဘာနိုင်ငံတွေအနေနဲ့ဒီဆေးကို COVID-19 ဝေဒနာရှင်တွေကိုကုသရမှာသုံးဖို့အတွက် WHO ကအကြံမပေးဘူးဆိုတာသိစေချင်လို့ဖြစ်ကြောင်းလည်းပြောပါတယ် Remdesivir ဆေးကို American အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေး FDA ကဆေးရုံတင်ထားတဲ့ COVID-19 ဝေဒနာရှင်တွေကအသက်12နှစ်နဲ့အထက်ကိုယ်လေးချိန်88ပေါင်ကျော်သူတွေအတွက်အရေးပေါ်အခြေအနေသုံးဆွဲခွင့်ကိုအောက်တိုဘာလထဲမှာချထားပေးကြတာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ဒီရောဂါနဲ့ဆေးရုံတက်ခြင်းကလည်းသုံးကြတာဖြစ်ပါတယ်။တောက်ချာနေ့ကအွန်လိုင်းကနေစတင်ကျင်းပတဲ့အာရှပစိဖိတ်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကတက်ရောက်ခဲ့ပါတယ်။အခုကျင်းပတဲ့22ချိန်မြောက် APEC ထိပ်သီးဆွေးနွေးပွဲကိုမလေးရှားနိုင်ငံကကမကဋ္ဌလုပ်ကျင်းပတာပါ။စီးပွားရေးပြန်တည်နယ်လန်ထူလာစေနဲ့နိုင်ငံဆောင်ပါဝင်ပြီးလွတ်လပ်ဖွံ့ဖြိုးမှုရှိတဲ့ကုန်သွယ်ရေးလုပ်ဖို့အာရှပစိဖိတ်ခေါင်းဆောင်တွေကတောင်းဆိုခဲ့တယ်လို့ကိုယ်နိုင်ငံအတွက်ပဲကိုကြည့်ပြီးကိုကျိုးစီးပွားကာကွယ်တဲ့ကုန်သွယ်ရေးဟူဝါဒတွေမချမှတ်ဖို့တတိပေးခဲ့ကြပါတယ်။2018မှာကျင်းပခဲ့တဲ့ပြီးခဲ့တဲ့ APEC ထိပ်သီးနယ်လန်ကန်တုန်းကတော့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောထားမတိုက်ဆိုင်ခဲ့တဲ့အတွက်အိပိတ်ငြိလာခံသမိုင်းမှာပထမဆုံးအချိန်ဖြစ်နေတဲ့ပြည်ဝင်ပူးတွဲကြေညာချက်မထုတ်ပြန်နိုင်ခဲ့ပါဘူး။အိပိတ်အစည်းအဝေးကိုနယူးဇီလန်ဝန်ကြီးချုပ်ယာစင်ဒါအာဒန်ဂျပန်ဝန်ကြီးချုပ်ယိုရှီဟီရဲဆုကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့လည်းတက်ရောက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာဂျိုးဘိုင်ဒန်အာဏာရလာရင်နိုင်ငံစုံပူးပေါင်းဆောင်ရွက်ရေးကိုပိုပြီးလှုပ်ဆဲဖို့အတွက် EU ဥရောပသမဂ္ဂကမျှော်လင့်ကြောင်း G20 ထိပ်သီးအစည်းအဝေးမတိုင်ခင်တည့်ဖြစ်တဲ့တောက်ကြံနေမှာဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒန်လီယန်ကပြောပါတယ်
We also expect of course new momentum from the new US administration
အမေရိကန်နိုင်ငံဟာပါရီသဘောဆွေးနွေးချက်မှာပြန်တည်ပါဝင်မယ်လို့ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားသူတွေပြောကြားချက်အတွက်ကျေးဇူးတင်ကြောင်းနဲ့အမေရိကန်အစိုးရအဖွဲ့အစည်းနဲ့ဒီကိစ္စအတွက်စိတ်ထားမပြောင်းမလို့မျှော်လင့်ထားတယ်လို့ပြောသွားတာပါ။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေသမ္မတဒေါ်နယ်ထရန့်နှုတ်ထွက်သွားတာကိုပြန်ပြောင်းပြီးအမေရိကန်ကဆက်လက်ပါဝင်ဖို့ EU ကမျှော်လင့်နေတာဖြစ်ပါတယ်။ Saudi Arabia နိုင်ငံဟာလက်ရှိ G20 အဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ပြီး EU နဲ့အီတလီကနောက်နှစ်အတွက်ဒီတာဝန်ကိုလွှဲပြောင်းယူရမှာဖြစ်ပါတယ်။သမ္မတထရန့်လက်ထက်မှာအမေရိကန်ကပါရီသဘောတူညီချက်အပြင် Iran Nuclear သဘောတူညီချက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNESCO ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ Pacific တစ်ဖက်တစ်ချက်နိုင်ငံများကုန်သွယ်မှုပူးပေါင်းဆောင်ရည် TPP သဘောတူညီချက်ပါလက်စတိုင်းဒုက္ခသည်တွေအတွက်အကူအညီပေးတဲ့ကုလအဖွဲ့အစည်းကိုငွေထောက်ပံ့မှုနဲ့ဝင်ငင်စောင့်ကြည့်ရေးဆိုင်ရာ OSD သဘောတူညီချက်တွေပါဝင်နိုင်ငံဆောင်ပါဝင်တဲ့သဘောတူညီချက်အများအပြားကလည်းနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ Saudi Arabia နိုင်ငံဟာဒီသတင်းပတ်ကုန်လောင်းမှာ G20 online ထိပ်သီးအစည်းအဝေးကိုကမကထလုပ်ကျင်းပပေးမှာဖြစ်ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းလိုမီတာ40 kHz 8.3 MHz ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါရဲ့ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါစနေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကမ္ဘာပေါ်ကကိုဗစ်ကူးစက်မှုအများအနည်းအလိုက်အခြေပြစရာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပုံမှန်ထုတ်ပြန်နေရမှာနိုဝင်ဘာ19ရက်စီးရင်အရနိုင်ငံပေါင်း230မှာမြန်မာနိုင်ငံကအဆင့်83မှာရှိတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတောက်ကြနေညမှာသတင်းထုတ်ပြန်ပါတယ် WHO စစ်တမ်းရအောက်တိုဘာလတည်းရက်တော်များများကိုကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုအဆင့် 85-86 မှာရှိခဲ့ရကအခုလိုအဆင့်83တိအနည်းငယ်မြင့်တက်လာတဲ့အတွက်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတိုးလာနေတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာနိုဝင်ဘာ9ရက်နေ့မှာအဆင့်89နိုဝင်ဘာ9ရက်မှာအဆင့်88နဲ့ကူးစက်မှုကျဆင်းခဲ့ပြီးနောက်နိုဝင်ဘာ17ရက်မှာအဆင့်85နိုဝင်ဘာ23မှာအဆင့်83တိပြန်တက်ခဲ့ပါတယ်။အဲဒီနောက်ဂျာရက်ဒီမှာအဆင့်86နဲ့ညင်းနေရာကအခုနောက်ဆုံးအဆင့်83အထိပြန်တက်လာတာဖြစ်ပါတယ်။မြန်မာအင်းကြီးနိုင်ငံတွေကိုကြည့်ရင် WHO ရဲ့နောက်ဆုံးစီးရင်အရအိန္ဒိယကကမ္ဘာပေါ်မှာဒုတိယကူးစက်မှုအများဆုံးဖြစ်ပြီးဘင်္ဂလားဒေ့ရှ်ကအဆင့်24တရုတ်က63ထိုင်းက153နဲ့လာအိုကအဆင့်209မှာရှိပါတယ်။ဒါကြောင့်အင်းကြီးနိုင်ငံတွေကြားမှာမြန်မာနိုင်ငံကကူးစက်မှုသဒ္ဒုထအများဆုံးလိုက်နေပါတယ်။ဂျမအီဝင်းကြီးဌာနရဲ့မင်းညာ၈နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း86400ကျော်နဲ့သေဆုံးခဲ့သူပေါင်း1695ဦးရှိသွားပြီဖြစ်ပါလေခင်ဗျာဗီဒီဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကနိုင်ငံတော်အတမီယံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုဝင်ဘာ20ရက်မနက်ပိုင်းမှာဖုန်းခေါ်ဆိုရင်း2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့တာအတွက်ချီးကျူးပြောကြားလိုက်ပြီးဒီရွေးကောက်ပွဲကမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နောက်ထပ်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်အဲဒီနောက်သူတို့နှစ်ဦးဟာမြန်မာနိုင်ငံရင်ဆိုင်ရွယ်ရှိတဲ့စိန်ခေါ်မှုတွေကိုဆက်လက်ဆွေးနွေးကြပြီးရခိုင်ပြည်နယ်ကပဋိပက္ခနဲ့ရိုဟင်ဂျာအကြက်သေးပေါ်ဗီဒီအင်းအင်းနဲ့စိုးရိမ်ကြောင်းဝန်ကြီးချုပ်ဂျွန်ဆင်ကအလေးထားပြောပါတယ်။ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးမှာနိုင်ငံတွေကြားဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုဆွေးနွေးကြရတယ်လို့လာမယ့်နှစ်ဗီဒီအစိုးရကတာဝန်ယူကျင်းပမယ် COP26 ညီလာခံနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုလျှော့ချရေးဘလောက်အရေးကြီးတယ်ဆိုတာကိုခေါင်းဆောင်နှုတ်ဦးကြားသဘောတူခဲ့ကြပါတယ်။ဒါ့အပြင်ဗီဒီကဆုံးဖြတ်ချက်ချလာတဲ့အင်ဒိုပစိဖိတ်ဒေသအားကောင်းလာစေရေးနဲ့အာဆီယံနိုင်ငံတွေနဲ့လည်းနီးကပ်စွာဆက်ဆံသွားရေးကိုဗီဒီဝန်ကြီးချုပ်ကထပ်လောင်းအတည်ပြုခဲ့ပါလေခင်ဗျာ။ပြည်ထောင်နိုင်ငံအနေနဲ့ CPTPP ခေါ်အလုံးပါဝင်သောပစိဖိတ်ရံဝန်နိုင်ငံများတွေ့တက်ရေးဦးပေါင်းဆောင်ရွက်မှုသဘောတူညီချက်အပေါ်အပြုသဘောဆောင်ပြီးပွင့်လင်းတဲ့အမြင်သဘောထားရှိကြောင်းတရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောခွင့်ရခေါင်းဆောင်ကဂျာတာဝတီနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ကိုပေါင်းထူကကျေဆွခိုင်ဖောင်ဖို့
ကိုယ်လေးကိုယ်တိုင်ဝန်ရင်းမှုရှိပြီးနှုတ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့ဒေတာတွင်ကွန်တွေရေးသဘောတူညီချက်မျိုးကိုတရုတ်အစိုးရကလိုလားပါတယ် WTO ခေါ်ကမ္ဘာကွန်တွေရေးအဖွဲ့ကြီးနဲ့သဟဇာတာဖြစ်မှုလည်းရှိမယ်အားလုံးပါဝင်ပြီးဝင်လင်းမှုလည်းရှိမယ်ဒီကမ္ဘာကုန်းတိုင်းတာနဲ့ရောဒေတာတွင်ကွန်တွေရေးပူးပေါင်းဆောင်ရွက်မှုတွေကိုပါအထောက်အကူပြုမယ်ဆိုရင်ကျွန်တော်တို့ဘက်ကအပြုသဘောဆောင်တဲ့သဘောထားရှိပါတယ်လို့ပြောသွားတာပါ CPTPP ဟာဩစတြေးလျဘရူနိုင်းကနေဒါချီလီဂျပန်မလေးရှားမက္ကဆီကိုနယူးဇီလန်ပီရူးစင်ကာပူနဲ့ဗီယက်နမ်စတဲ့17နိုင်ငံကြား2018မှာလက်မှတ်ထိုးခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်လက်မှတ်ထိုးတဲ့အချိန်မှာဒီ17နိုင်ငံစုစုပေါင်းရဲ့ပြည်တွင်းအသင်းထုတ်ကုန်ပမာဏတစ်ကမ္ဘာလုံးအတိုင်းအတာနဲ့ 73.4 ခန့်လုံးရှိခဲ့တာပါနိုဝင်ဘာ15ရက်နေ့တော့ RCEP ခေါ်တဲ့အာရှပစိဖိတ်ဒေသတွင်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကိုဗီယက်နမ်နိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြပါတယ်အဲ့ဒီပါဝင်တဲ့15နိုင်ငံကတော့မြန်မာအပါအဝင်အာဆီယံ10နိုင်ငံအပြင်မ အာဆီယံရဲ့မဟာမိတ်တွေဖြစ်တဲ့ဩစတြေးလျ၊တရုတ်၊ဂျပန်၊တောင်ကိုရီးယားနဲ့နယူးဇီလန်၅နိုင်ငံဖြစ်ပါတယ်ခင်ဗျာ။ထိုင်းဝန်ကြီးချုပ်ဘရန်ယုတ်ချန်ဝန်ကြားနှုတ်ထွက်ပြီးနဲ့ထိုင်းပြည်မင်းမြတ်ရဲ့လုတ်ပန်ခွင့်အာဏာရှော့ချပေးတောင်းဆိုနေကြတဲ့လက်ရှိဆန္ဒပြပွဲတွေမှာထိုင်းတန်ဃာတော်တွေပါဝင်ခြင်းမပြုကြဖို့ထိုင်းနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ကဗုဒ္ဓနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။ထိုင်းတန်ဃာတော်တွေကိုရင်နေအနေနဲ့နိုင်ငံရေးမှာပါဝင်တာဆန္ဒဝင်ပြတာနိုင်ငံရေးထင်မြင်ယူဆချက်တွေထုတ်ဖော်ပြောဆိုတာမလုပ်ကြဖို့အမြင့်ဆုံးတန်ဃာကောင်စီကဆုံးဖြတ်ချက်ချခဲ့ကြောင်းတိုင်းနိုင်ငံအစိုးရအဖွဲ့ယုံနိုင်ငံတော်ဗုဒ္ဓဘာသာရေးဌာနပြောခွင့်ရကဆိုပါတယ်လူဦးရေတန်း80နီးပါးရှိတဲ့ထိုင်းနိုင်ငံမှာ90ရာခိုင်နှုန်းကျော်ကဗုဒ္ဓဘာသာဝင်နေဖြစ်ပြီးအစဉ်အလာအရထိုင်းလူအဖွဲ့အစည်းတွင်ဘီယင်စနစ်နဲ့အတူဗုဒ္ဓဘာသာကအဓိကမှန်တိုင်လို့ဖြစ်နေပါတယ်လက်တော်ထိုင်းဒီမိုကရေစီလှုပ်ရှားမှုဆန္ဒပြပွဲတွေမှာထိုင်းဖုန်တော်ကြီးတွေကိုကြည်ကြဲပြင်းပြင်းပါဝင်တာမျိုးမတွေ့ရသေးပေမဲ့ဆန္ဒပြလူအုပ်ကြားမှာသင်္ကန်းဝတ်တွေကိုတွေ့လာရပါတယ်ဆန္ဒပြဝယ်သုံးခုလောက်မှာပါဝင်ခဲ့တဲ့ဥပဇင်းတစ်ပါးကတော့တန်ဃာအများစုရဲ့သဘောထားကိုပြသနိုင်ဖို့ဆက်လက်ဆန္ဒပြသွားမယ်လို့မိန့်ပါတယ်ဒါအပြင်ထိုင်းနိုင်ငံရဲ့နိုင်ငံတော်တန်ဃာမဟာနိုင်ကအခွဲကိုလည်းပြုပြင်ပြောင်းလဲရေးလုပ်ဖို့ဆန္ဒပြပွဲတွေမှာတောင်းဆိုသွားမယ်လို့ဆိုပါတယ်ဝန်ကြီးချုပ်ချန်ဟိုကြားအစိုးရလက်ထက်မှာတန်ဃာကောင်စီကအခြားဆရာတော်တစ်ပါးကိုအဆိုပြုခဲ့ရင်တော့ထိုင်းနိုင်ငံတော်တန်ဃာမဟာနိုင်ကအခွဲအုပ်ဆောင်ဆရာတော်ကိုဘရင်ကပဲစိတ်ကြိုက်ရွေးချယ်ခွင့်ရှိပြီးတန်ဃာတို့တွေမဲပေးခွင့်မရှိသလိုနိုင်ငံရေးမှာလည်းပါဝင်ခွင့်မရှိပါဘူးခင်ဗျာစနေနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
စနေနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးကာလ COVID-19 ကူးစက်မှုမြင့်တက်နေတာနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတောက်ကြနေကရုပ်သံကတဆင့်ထပ်မံတတိပေးပြောကြားလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်လိုက်ပါရှင်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်စီရင်အရလက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်းဟာ96,000 ကျော်ရှိနေပြီးသေဆုံးသူအရေအတွက်ဟာ1,600ကျော်ရှိနေပါတယ်။နိုဝင်ဘာလ10ရက်နေ့အထွေထွေရွေးကောက်ပွဲမတိုင်ခင်လူစုလူဝေးတွေနဲ့မဲဆွဲစည်းရုံးတာတခါရွေးကောက်ပွဲညရန်ကုန်မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဌာနချုပ်ရှိထောက်ခံသူတွေယာနဲ့ချီစုယုံပြီးအောင်ပွဲခံခဲ့ကြပါတယ်။အခုလို COVID-19 ကပ်ရောဂါရင်ဆိုင်နေရတဲ့ကာလလူစုလူဝေးတွေကြောင့်ကူးစက်မှုနှုန်းတိုးလာနေတဲ့အခြေအနေပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ပြည်သူကိုတိုက်ရိုက်ထိတွေ့ပြောကြားတဲ့အစီအစဉ်တွေလည်းခက်ဆိတ်ဆိတ်လှုပ်လာပါတယ်။ပုံမှန်တနည်းလာနေတိုင်းထုံးလွှင့်နေတဲ့ရုပ်သံမိကုံးအပြင်မနေ့တောက်ကြနေကလည်းဒေါက်ဆန်းစုကြည်က COVID-19 နောက်ဆုံးအခြေအနေတွေကိုထပ်မံပြီးလူထုကိုအခုလိုတိုက်ရိုက်အသိပေးပြောကြားခဲ့ပါတယ
်။အဲဒီကျွန်တော်ခမန်းတဲ့အတိုင်းပဲပေါ့နော် COVID နဲ့ပြန်ပြီးတော့ပြန်ပေါင်းမှုကများလာပါတယ်။ဒါတွက်လိုက်မယ်ဆိုလို့ရှိရင်ရေခောက်ပွဲပြီးကာလနဲ့အခုအထိဆိုလို့ရှိရင်တပတ်ဆယ်ရဲ့ဆိုတော့ဒါစာနေတဲ့သဘောပါပဲ။နောက်တပတ်လောက်ဆိုရင်နည်းနည်းပို့ပြီးတော့လည်းမြင့်လာနိုင်နေအခြေအနေရှိပါတယ်။ဒီဟာအတွက်လည်းကျမတို့ကျမကြီးနဲ့အာကစားဝန်ကြီးဌာနကနေပြင်ဆင်ထားပေးတာပါ။ပြည်သူတွေကလည်းပြင်ဆင်ထားဖို့လိုပါတယ်
။ဒါ့အပြင်ကိုဗစ်ကြောင့်သေဆုံးသူအများပြားဟာဆေးရုံတက်တာနောက်ကျတဲ့အတွက်ကြောင့်ဖြစ်တယ်လို့သိရတဲ့အတွက်အခုနောက်ပိုင်းဆေးရုံတွေမှာတည်တည်ကြပ်ကြပ်စီစဉ်ထားကြောင်းလဲဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အခုလိုရွေးကောက်ပွဲအလွန်မြန်မာနိုင်ငံမှာကိုဗစ်ထိန်းချုပ်ရေးကင်တွယ်ပုံအပေါ်ကျန်းမာရေးတင်ရရှင်ဒေါက်တာတင်မောင်တန်းရဲ့တုံ့တက်ချက်ကတော
့အများအားဖြင့်တော့ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်တိတ်ပြီးထိုးတက်သွားတယ်ဆိုလို့ရှိရင်ဒီပြန်ပြီးတော့ချုပ်လာတာပေါ့နော်အတော်လာနေတဲ့တော့ပြန်ပြီးလုပ်ရတာပဲဒါကတော့ကျွန်တော်ကျန်နိုင်ငံမှာလည်းအခုလည်းstay home လို့ပြောတဲ့အိမ်ကြီးအပိတ်တွေပါလေထုတ်ပြန်ပြီးတော့လုပ်တာပေါ့နော်တော်တော်ဖိတ်ဖိတ်ရှိတာကအမေရိကန်မှာရောမြန်မာမှာရောရွေးကောက်ပွဲကာလဆန္ဒပြတာပေါ့နော်ဒါကပြန်ပြေဖို့တော်တော်ဖြစ်တဲ့ကိစ္စပေါ့ကြောင့်အဲ့ဒီရဲ့အကျိုးဆက်ဖြစ်တဲ့ covid မြင့်တက်မှုကလည်းမလဲမလျှောက်တာကြုံရတာပေါ့နော်အမေရိကန်မှာဆိုလဲအတော်လာလေချိန်သိမ်းမှုအိမ်မာနေမှုချုပ်ကန့်ရတာလေပြန်လုပ်ရတယ်မြန်မာနိုင်ငံမှာလည်းအဲ့ဒီလိုချိန်ညချက်တွေထွက်လာတယ်ပေါ့နော်ဆိုတော့ဒါပေမဲ့အဲ့ဒါနဲ့ဆက်ပြီးဖြစ်လာတာကကျွန်တော်လက်လုပ်တဲ့စားတွေအတွက်အခက်အခဲပေါ့အတိအတွက်လည်းအငွေ4,000ဒါဆွေးရနေပြီးပေးတယ်တို့ဒီရတယ်နော်ပြီးရင်အဲ့ဒီပုံမှာမူတည်ပြီးတော့လည်းဘယ်လိုများပြန်ပြီးတော့ကြောင်းမလဲပေါ့နော်ဘယ်လိုရှေ့လျှောက်သွားမလဲဆိုတာကတော့ကြုံတွေ့လာတဲ့ကိုဗစ်ခံနမှုပေါ်မှာအများကြီးမြင့်နေတယ်လို့ထင်တယ်
မြန်မာနိုင်ငံမှာကိုဗစ်နဲ့ပတ်သက်လို့အတွေ့အကြုံတွေရှိလာပြီးဖြစ်တဲ့အတွက်ကဏ္ဍအလိုက်အလျှော့အတင်းစီရင်စီကံကန့်သက်ချက်တွေချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းစိန်ခေါ်ချက်အစ်စ်တွေထပ်ပြီးရှိလာမယ့်အရေးကိုတော့သတိထားဖို့လိုကြောင်းဒေါက်တာတင်မောင်တန်းကပြောပါတယ်။ယောဂကုသမှုထိန်းချုပ်ရေးဆောင်းရသည့်ခရစ်စမတ်နဲ့နှစ်တကူကာလလူစုလူဝေးကျင်းပတဲ့ပွဲတော်မျိုးတွေကိုတော့အစိုးရဘက်ကခွင့်ပြုမှာမဟုတ်ဘူးလို့လည်းဒေါက်ဆန်းစုကြည်ကအကြေညာခဲ့ပါတယ်။ဒါ့အပြင်မကြခင်ထွက်ပေါ်လာဖို့ရှိနေတဲ့ COVID-19 ယောဂကာကွယ်ဆေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအမြန်ဆုံးရရှိနိုင်ရေးကြိုးပမ်းဆောင်ရွက်နေကြောင်းလည်းသူကအခုလိုပြောပါပါတယ်
။ကမ္ဘာလုံးဆိုင်ရာကျန်းမာရေးအထောက်အကူအဖွဲ့များရဲ့အကူအညီနဲ့မြန်မြန်ဆန်ဆန်စပါးတို့ပြည်သူတွေအတွက်ကာကွယ်ဆေးရအောင်လုပ်ဖို့အစီအစဉ်တွေလုပ်ထားပါတယ်။ဒီကာကွယ်ဆေးတွေကိုတိုးလှောင်ဖို့အပြန့်ပြုတ်ဖို့ထိုးပေးဖို့ဒီဟာတွေအစီအစဉ်တွေလည်းကျွန်တော်စပြီးလုပ်နေပါပြီ
။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးတပတ်အကြာနိုဝင်ဘာလ15ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကလွဲလို့ရန်ကုန်နဲ့အခြားပြည်နယ်နဲ့တိုင်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေကြောင်းကျန်းမာရေးနဲ့အားစားဝင်ကြီးဌာနရဲ့စစ်တမ်းတွေကဖော်ပြထားပါတယ်ရှင်
။စင်တော်ဝင်းမင်ပါဒီကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးရည်မှန်းချက်တူတာမို့တိုင်းရင်းသားပါတီတွေကိုပူးပေါင်းဆောင်ရွက်ကြဖို့ပြီးခဲ့တဲ့အပတ်စက်တာရီနေဆွဲနဲ့ကမ်းလှမ်းတဲ့စာကိုတိုင်းရင်းသားပါတီတချို့လက်ခံရရှိပြီးမရသေးတဲ့ပါတီလည်းရှိနေပါသေးတယ်။နိုဝင်ဘာ12ရက်နေ့ဆွဲနဲ့ကမ်းလှမ်းတဲ့ဒီ NLD စာကိုကြိုဆိုလိုက်ပေမဲ့ရေပူရဆန်နေသေးတာမို့ဒီနယ်လွှတ်တော်ဖွဲ့စည်းမှုကနေအစိုးရအစဉ်စဉ်ထိအသေးစိတ်ဘလို့ပူပေါင်းဖို့ပါစဉ်းစားစီစဉ်တယ်လို့အဓိကတိုင်းသားပါတီတွေကပြောလိုက်ပါတယ်။ဒီ NLD ကမ်းလှမ်းချက်ကိုတပတ်ကြာစက်တာပရီနေကမှလက်ခံရရှိခဲ့ပြီးရှမ်းပြည်နယ်မှာမဲတစုံတရာများများရထားတဲ့ SNLD ရှမ်းတိုင်းသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဖက်အတွင်ရေးမှူးတဲ့စိုင်းချော်ညံကဒီပေါ်ပါတီတွေမဆွေးနွေးရသေးပေမဲ့သူချင်းသဘောထားကိုတော့အခုလိုစရှင်းပြပါလေ။
ဖိတ်ခေါ်လိုက်တာတော့တမျိုးတော့ကောင်းပါလေ။ဒါပေမဲ့သူတို့ရဲ့ရုံးပိုင်းဆိုင်ရာပေါ့လျှော့မှုလားအားနည်းမှုပဲပြောရမလားမသိဘူး။ဒီစာတွေကပါတီတွေစီကိုနည်းနည်းရောက်တာတွေနောက်ကျတယ်။နောက်ရဒီစာထဲမှာရေးထားတဲ့ဟာကလည်းရည်ပူရတော့တော်တော်စံပါသေးတယ်။တကယ်လို့ပူပေါင်းဆောင်ရွက်မှုတကယ်လုပ်မယ်ဆိုရင်တော့ဒီထက်ပိုပြီးတော့လူချင်းဖြစ်စေပေါ့လေအဖွဲ့စည်းတစ်ခုချင်းဖြစ်စေပေါ့အဲ့လိုဆက်တဲ့ညှိနှိုင်းပြီးတော့ဆွေးနွေးကြရင်တော့ပိုအဆင်ပြေမယ်လို့မြင်ပါတယ်ဆက်ဆက်ညှိနှိုင်းတဲ့အချိန်ကြရင်တော့ဒီထက်ပိုပြီးတော့အသေးစိတ်ရမှာတော့မြင်ပါတယ်
အဲ့ဒီတော့ဘာကြောင့်အသေးစိတ်ဆံဖို့လိုပါလဲလို့မိရမှာစိုင်းကြောင်ညာဆက်ကြည့်
ပြည်တော်စုစင်အတမျိုးစဉ်းစားရမယ်ပြည်နယ်တစ်ခုချင်းစီအလိုက်လည်းသူတမျိုးစဉ်းစားရမှာဖြစ်တယ်ပေါ့ဒါရခိုင်ပြည်နယ်မှာဆိုရင် NLD ကအများစုရတာမဟုတ်ဘူးရခိုင်လွတ်တော်ကိုသူကထိန်းချုပ်နိုင်မှာမဟုတ်ဘူးအလားတူပဲဒီရှမ်းပြည်နယ်လွတ်တော်ဒီကယားပြည်နယ်လွတ်တော်အဲ့ဒီနေရာတွေမှာလည်း NLD ကနိုင်တာများတယ်ဆိုပေမဲ့လွတ်တော်ကိုထိန်းချုပ်နိုင်တဲ့အရေးပက်မပြည့်မီဘူးလေဆိုတော့ကဒီဒီဇင်ဘာအကုန်လုံးလက်ရှိလွတ်တော်တက်တန်းလည်းကုန်မယ်ဆိုတော့လာမယ့်လွတ်တော်တက်တန်းမှာတက်ဆိုင်ရာပြည်နယ်ရဲ့လွတ်တော်ဥက္ခရာတို့ဒုဥက္ခရာတို့ရွေးချယ်ရမယ့်အချိန်ကျရင်ပြည်နယ်အလိုက်မညှိနှိုင်းလို့မရပါဘူး
ဒီနေရာမှာပြည်နယ်လွတ်တော်နေရာအတွက်ရခိုင်မှာမဲအများစုနိုင်ထားတဲ့ရခိုင်မျိုးသားပါတီအနေနဲ့ရောဒီ NLD ကမ်းလှမ်းစာကိုရထားပြီးပါလားလို့မိရမှာပါတီဥက္ကဋ္ဌဦးတာထွန်းလှက
အဲ့စာကျွန်တော်တို့ယူတော့မြောက်ပါတီတို့မြောက်ပြီးရခိုင်မှာဆိုရင်လေကြောင်းလိုင်းလေးမရှိဘူးဆိုတော့အဲ့ဒါကြောင့်လေထိကောင်းဖြစ်ပါလိမ့်မယ်ဖုန်းနဲ့လမ်းပြောတတ်တာတော့မရှိသေးဘူ
းဒါအပြင်ဦးတာထွန်းလှကပဲ NLD ပါတီအနေနဲ့အရင်လိုတိုင်းသားပါတီတွေနဲ့တက်တနာမတက်ချင်တာကြောင့်အခုလိုကံလန်းလာတာဖြစ်နိုင်ပေမဲ့စာရဖို့တော့စောင့်နေရတာအပြင်ရှေ့မှာလက်တွေ့တကယ်ဖြစ်ဖို့အခုလိုစာရှင်းပြပါလေ
ဖက်ဒရယ်ဒီထောင်စုဆိုတဲ့ဇကောက်ကိုဇက်ကပြောရုံမဟုတ်ပဲနဲ့အကောင့်ထေဖော်မဲ့အစီအစဉ်တွေဟိုလုပ်ငန်းစဉ်တွေကိုရှာဖို့လွယ်တဲ့ဒီဂျုံဒီကမ္ဘာမဲ့ဖွေးစည်းရေးဆိုတဲ့ဥစ္စာမှာဟိုအများစုအနိုင်ရတဲ့ပါတီတစ်ခုကပဲထွန်းချုံပြီးအကောင်လုံးကိုဦးစီးတဲ့ပုံစံမဟုတ်ပဲနဲ့တန်တဲ့အရေးကိုရှေ့ရှုမယ်ဆိုရင်တန်တဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူငင်းနိုင်ဆွေးနွေးတဲ့အခင်အကျင်းနဲ့ဘလို့မုံတွေရှာပြီးလုံးမလို့ဆိုတဲ့အစိုးရဖွေးစည်းတဲ့ပုံစံမျိုးလုပ်ဖို့လိုအပ်တယ်လို့မြင်ပါ
တယ်ဒီ NLD ကလန်စာကိုဒီဘက်ဗိုလ်ထူးနေကပဲလက်ခံရရှိခဲ့ပြီးတရားပြည်နယ်မှာမဲတစုံတရာရထားတဲ့တရားပြည်နယ်ဒီမိုကရက်တစ်ပါတီကခရူးဆိုမြို့နယ်မဲဆန္ဒနယ်အမှတ်2ကနေဒီနယ်လွှတ်တော်နေရာနိုင်ထားသူဒေါ်အေဗလင်းကလည်းအလားတူလက်တွေ့ကြကြဖြစ်စေခြင်းနဲ့ဆိုပြီးအခုလိုဆက်ပြောပါတယ်
တကယ်တမ်းလက်တွေ့ကြတဲ့ပုံမကောင်းမွန်တဲ့ ပေါ်ဆောင်ရမှုတွေကိုလိုချင်တယ်။အစားကင်းမှလည်းသူတို့ဖက်ကနေပြီးတော့မတရားဝင်တိုင်းနာပါတီတွေကိုကန့်လန့်ပြီးတော့မှဖြစ်တဲ့ဆုံးပေါ့နော်ပြည်နယ်အစိုးရအလုပ်တော်တွေကိုဖွဲ့စည်းနိုင်ရေးတွေမှာဦးနှစ်ဖက်ပေါ့နော်လူပေါင်းပြီးတော့မှဆွေးနွေးပြီးမှအကောင်းဆုံးဖြေရှာနိုင်တဲ့လက်တွေ့ကျတဲ့ပူပေါင်းဆောင်ရမှုတွေထိကိုလည်းဒီမှာနေနေလုပ်လင့်ပါတယ
်။တကယ်တော့အခုလိုပြည်နယ်အစိုးရဖွဲ့ဖို့အတွေ့အကြုံရှိခဲ့တဲ့မိုးညင်ကြီးပါတီဘိုးလုံးမှုဆောင်နဲ့လက်ရှိမွန်ပြည်နယ်စွတ်တော်ဒီယိုကထဒေါက်တာအောင်နိုင်ဦးကလည်းအခု NLD ကမ်းလှမ်းစာကိုလက်ခံရထားပေမဲ့ပါတီတွေမဆွေးနွေးရသေးတာမို့တူးချင်းအမြင်ကိုပြောရမှာ
ဟိုအစိုးရမဖွဲ့ခင်မှာကြိုတင်ပြီးတော့သဘောတူညီချက်ရယူထားတဲ့ပြည်ယူကိစ္စတွေမပါဘဲနဲ့သွားတော့ဖွဲ့စည်းခဲ့တဲ့ပုံစံမျိုးပဲရှိခဲ့တယ်ပေါ့နော်ဆိုတော့ဒီတစ်ခါကတော့ဒီကျွန်တော်တို့မွန်ပါတီကလည်းအဲ့လိုကိုယ့်ဘက်ကသွားတော့ဝန်ကြီးအဖြစ်တာဝန်ယူမယ်ဆိုရင်တောင်မှဘယ်လိုမျိုးအနေထားတဲ့ပြည်ယူအလျှော့တင်သဘောတူညီချက်တွေကြိုတင်ဆွေးနွေးထားမလဲဆိုတဲ့ဟာတွေတော့ကျွန်တော်တို့ဘက်ကလည်းပြင်ဆင်ထားတာတော့ရှိပါတယ
်။ဒါချင်းမြန်မာမဟုတ်တဲ့အကြီးဆုံးတိုင်းရင်းပါတီဖြစ်တဲ့ SNLD ကစိုင်းချော်ညွန့်ကလည်းအခုလိုပြည်နယ်လွှတ်တော်နဲ့အစိုးရမှပူးပေါင်းဖွဲ့စည်းတာအပြင်ပြည်ထောင်စုအစ်စ်မှလည်းလောက်လောက်လာလာဝင်ကြီးနေရာတွေပူးပေါင်းဖွဲ့စည်းလိုက်ရင်အခုပြောနေတဲ့မြို့သားညီညွတ်ရေးအစိုးရကိုအထမြောက်စေပြီးငြိမ်းချမ်းရေးအတွက်ပါအရာရောက်စေနိုင်တယ်လို့အကြံပြုလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမြန်ပါ
အနေနဲ့ဒီနေ့ဒုက္ခတဲ့ဌာန်ဖြစ်တဲ့အုံပြဒုက္ခတဲ့ဌာန်မှာကိုဗစ်ကရောဂါပိုးရှိတဲ့ဒုက္ခတဲ့တူကိုစစ်ဆေးတွေ့ရှိပြီးတဲ့နောက်စခန်းတစ်ခုလုံးသွားလာလှူရှားမှုတွေကိုစခန်းအနာဘိုင်တွေကသိပ်သိမ်းလိုက်ပါတယ်။ဒီသတင်းကိုပြန်ဆက်ပေးလိုပါတယ်။ဒီမှာအရေးမှာလက်ရှိဒုက္ခတဲ့ဥည်ဖြစ်တော်တော်ရှိနေတဲ့ဒီနေ့ဒုက္ခတဲ့ဌာန်ဖြစ်တဲ့အုံပြဒုက္ခတဲ့ဌာန်မှာဒုက္ခတဲ့တူအခုချိန်ရစ်ခဲ့နေတာကိုစစ်ဆေးရတာကနေကိုဗစ်ကရောဂါကိုအတိအကျလူလာဖြစ်ပေါ်ပြတဲ့ဒီကအတိအကျပြည့်တဲ့နောက်လူဝင်မာလ20ရင်းလေးကစပြီးစခန်းတစ်ခုလုံးတော်လာလို့ရှောင်းမှုကိုဖန်ဆက်သိသိလိုက်ကြောင်းဟုတ်ပြန်စခန်းတင်ဒုက္ခတဲ့ကော်မတီရဲ့ဥပဒေဦးထွန်းထွန်းကအခုလိုပြောပြပါတယ်
။အဲ့ဒီညနေဒီကပေါ်ပြစီကိုပို့လိုက်ပြီးသွားတော့ပြန်လို့ရတယ်။ဒီတော့တော်လို့သာစခန်းတစ်ခုတော့တမဲဒီအကြည့်ကြရတော့ဒီဒေတာတွေကလက်ကြည့်ရတာဟုတ်ကဲ့အသေးအပြင်အလုပ်တော်လုပ်ရင်းနဲ့ပြန်လာရပြန်လာပြီးတော့ဒီအဲဒီဖက်တာတော့အခုကျင်သွားတိုင်းရတာပေါ့အခုကျင်သွားတိုင်းတော့နောက်တန်ကြာပြောဆောင်းဆိုးပြီးတော့ဟွာပေါ့အခုတက်ပါတက်ဖြစ်တာပေါ့ဒါပြီးတော့ဒီဘုရားရှင်ဘုရားကိုပေါ့ဒီနောက်တစ်ပတ်ပြီးတော့ဒီညနေအချိန်ပေါ်တယ်အချိန်ပေါ်တော့၄နိုင်ကျော်အချိန်ပေါ်တော့ဖက်တာဒီကပြောတယ်ဒီကဒီပေါ်အချိန်ကြီးတယ်ဆိုတော့
ဟုတ်ကဲ့
ဒီကတော့ဒီကိုပြောတယ်နောက်တလာတော့ဒီလက်ချောင်းတော့တော့လိုက်တယ်ဆရာတို့ကိုလည်းကိုယ်နဲ့အတူ
ပါ။ဟုတ်ကဲ့ဒုက္ခတဲ့ကံကသေးရုံဆက်တဲ့နည်းလမ်းကြည့်တဲ့အခါမှာတော့ကျန်းမာရေးရာစစ်ဆေးမှုတွေအနည်းလုပ်သေးပြီးကိုအခုရှင်ရင်းတဲ့သူတွေရဲ့နှာခေါင်းထုတ်ကအစီကိုလည်းဖုတ်ဖရာသေးရုံကြီးကိုပို့ခဲ့တယ်လို့ဆိုပါရစေ
။ကျွန်တော်တို့သေးရုံနဲ့ဖုတ်ဖရာသေးရုံကအရင်ကတည်းကသဘောတူရရှိတယ်လေ။ကျွန်တော်တို့ကအဲ့လိုမျိုးဒီမှာလည်းမတော်တာရှိတယ်ရင်းသူကကိုယ်ပြုတယ်ဆိုတော့သူကခင်ဗျားရှိတယ်လေ
။ဟုတ်ကဲ့
။ဘာမှဒီကနေ့ကျွန်တော်ကဆက်ပူပါလေ။ဟိုကိုပြေးထားနဲ့အပြည့်အမအစီအစဉ်နဲ့ဒီလိုပုံစံမျိုးကိုပြင်ဆင်တယ်လေ
။လူရည်ထူထပ်ပြီးကိုဗစ်ကံရောဂါကာလမှာအထင်ထပ်ပြီးအလုပ်လုပ်ခွင့်တွေပြတ်ထားတာကြောင့်စားသောက်ရေးအတွက်လည်းအခက်အခဲတွေရှိနိုင်ကြောင်းပုံပြဒုက္ခတဲ့ကံမူဆွေလူငယ်များဥပဒေကိုစွန့်နေတာကလည်းအခုလိုပြောပြပါရစေ။
ဆမ်းမရေးနေတာတော့ဒီအခက်အခဲတွေအများကြီးတော့ပုံတော့ဆုံးသွားနိုင်ပါတယ်။ဒါကတော့ဟိုဘယ်လိုပြောမလဲ။ဆက်ကူးဆက်မှုတွေနဲ့နောက်ဆက်သွယ်ကူးဆက်မှုတွေနဲ့ရှိကောင်းရှိကောင်းနိုင်တာပေါ့။ဟာလေးလဲစိုးရိမ်တာရှိတော့
ဟုတ်ကဲ့
လောလောဆယ်မှာလည်းဒီဆန္ဒရေးကတည်းကအခုအလုံးပိတ်လာတဲ့ဆက်ကြတော့ဆန္ဒရေးကလည်းဆန်မှုအရေအားကြီးတာဖြစ်လာတာဟာလေးလဲစိုးရိမ်တာရှိတော့
ထိုင်းရမာလည်းတက်မှာဒုက္ခတဲ့သက္ကံ6ခုရှိပြီးဒုက္ခတဲ့တသိန်းကြီးပါလောက်ခုလုံးနေထိုင်နေကြတာပါဒုက္ခတဲ့တွေဟာ1985ခုနှစ်လောက်ကလေးကထိုင်းနယ်ဇက်ကိုစတင်ခုံလုံလာခဲ့ပြီး1984ခုနှစ်ကမှထိုင်းဆိုရကအပြစ်မှတ်ပြုခဲ့ပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအကူအညီတွေစတင်ရခဲ့တာလို့ဆိုပါတယ်အခုကာလမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအကူအညီတွေရောကြလာခဲ့တာကြောင့်ဒုက္ခတွေတွေဟာစားတောက်ရေးနဲ့ကျန်းမာရေးပညာရေးကိစ္စတွေအခက်အခဲတွေရင်ဆိုင်နေရပါတယ်ကျွန်မမအေးမှာထိုင်းမြန်မာနယ်ဇက်ကနေသတင်းပေးပို့နေတာပါ
ပိုင်းရုပ်မြင်သံ စားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA American တန်ကဆက်လက်တင်ပြနေပါတယ်။ခုချိန်ကစပြီးကမ္ဘာသတင်းမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မားတွေကိုမူရင်းအဖို့မပြတ်ကောင်းထုတ်တင်ပြပေးသွားပါမယ်။ကျွန်တော်အောင်မြတ်သူပါ။ကလေးတွေတွေလိမ်မန်းဆိုင်ရာစော်ကားခံနေရတဲ့အဖြစ်ကကာကွယ်ပေးနိုင်မှုမြန်မာနိုင်ငံအနေနဲ့ပိုလုပ်ပေးသင့်တယ်။Myanmar must do more to protect children from sexual violence. So that the diplomat online ma Sao Ma Shin Nai Omon ne Mackie Quadrani ro ye Sao Ma ko tin pya pe chin ma de. Kli ngai ye kaung jo ko shwe shu bi Kaba ji ga 20 naingan da ga kli ngai mya ni ye lo tat mat tha ra ne Sao Ma ko a sa ji yee da ra ba de. Naingan da ga kli ngai mya ni ha kli rue paw ma lein mai san ya ma taya mu chu lun du rue ko အပြစ်ပေးအရေးယူဖို့အရေးကြီးလိုအပ်နေတယ်ဆိုတော့သတိပေးရနေဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ဒါပေမဲ့နိုဝင်ဘာ20ရက်နေ့မှာနိုင်ငံတကာကလေးငယ်များနေ့အခမ်းအနားကိုကျင်းပတဲ့မြန်မာနိုင်ငံမှာတော့ကလေးငယ်တွေအပေါ်အကြမ်းဖက်မှုကျူးလွန်တာတွေတိုးမြင့်ဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်နေတယ်လို့ဆိုပါတယ်။လူမှုရေးဆိုင်ရာကတ်သက်ချက်တွေနဲ့ဥပဒေအပေါ်နားလည်မှုနည်းတာတွေနဲ့ဥပဒေကြောင်းအရရင်ဆိုင်မယ်ဆိုရင်လည်းအခက်အခဲတွေအများကြီးရင်ဆိုင်ရတာကြောင့်မြန်မာနိုင်ငံကမိန်းကလေးငယ်တွေဟာအထူးသဖြင့်လိမ်မဲဆိုင်ရာစော်ဝါခံရမှုအခွင့်အရေးပိုများတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အသက်16နှစ်အရွယ်ကလေးငယ်တွေကိုဥပဒေအရကာကွယ်ပေးနိုင်မှုအတွက်ရည်ရွယ်ပြီးမြန်မာနိုင်ငံမှာကလေးသမားဆိုင်ရာဥပဒေကို2019ခုနှစ်မှာအစိုးရကပြဋ္ဌာန်းခဲ့ကြောင်းအဲ့ဒီဥပဒေသစ်ကကုလသမဂ္ဂလိုအဖွဲ့အစည်းတွေရဲ့ပြဋ္ဌာန်းချက်တွေနဲ့ကိုက်ညီမှုရှိလာတဲ့အတွက် UNICEF လိုကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့တို့ကကြိုဆိုခဲ့ကြကြောင်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။ဒီဥပဒေကကလေးငယ်တွေအပေါ်ဘလိုနည်းနဲ့ပြန်ဖတ်တာကိုမှခွင့်မပြုတဲ့အပြင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာရှိတဲ့ကလေးငယ်တွေကိုအရေးကြီးခုခံကာကွယ်ပေးဖို့လိုတယ်ဆိုတာကိုပြဋ္ဌာန်းထားတယ်လို့ဆိုပါတယ်။ပြည်တွင်းစစ်ကာလရှိကြဖြစ်နေတဲ့မြန်မာနိုင်ငံအတွက်ဒီအချက်ကပို့ပြီးတော့အရေးကြီးတဲ့အချက်ဖြစ်တယ်ဆိုတာကိုလည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါပေမဲ့2019ခုနှစ်ဇန်နဝါရီလကစလို့ကလေးငယ်တွေပေါ်မှာကျူးလွန်မှုတွေတိုးမြင့်လာနေတာကိုလည်းတွေ့ရတယ်လို့မွန်ပြည်နယ်လူ့အခွင့်အရေးအဖွဲ့ HURFOM ရဲ့ထုတ်ပြန်ချက်ကိုကိုကားပြီးတော့ဆောင်းမမှာဖော်ပြထားပါတယ်အထူးသဖြင့်မိန်းကလေးငယ်တွေကိုမိသားစုဝင်တွေမိသားစုနဲ့ရင်းနှီးတဲ့သူတွေကအကြမ်းဖက်ဆော်ကားတာလိမ်မဲဆိုင်ရာဆော်ကားမှုတွေခံခဲ့ရကြောင်း HURFOM ရဲ့ထုတ်ပြန်ချက်ကိုကိုးကားထားပါတယ်မြန်မာနိုင်ငံကကလေးငယ်တွေရဲ့အခွင့်အရေးကိုထိန်းသိမ်းကာကွယ်ပေးဖို့အရေးကြီးလိုနေသေးကြောင်းဒါကြောင့်ကျူးလွန်ခံရသူတွေနဲ့မြေပြင်မှာထိတွေ့ဆက်ဆံနေကြသူတွေအပါအဝင်အရပလူအဖွဲ့အစည်းတွေနဲ့တိုင်ပင်လို့ဆောင်သိမ်းကြောင်းဆောင်းမမှာအကြံပြုထားပါတယ်ဆောင်းမရှင်တဲ့ဦးစလုံးဟာမြန်မာနိုင်ငံကလူအခွင့်အရေးအဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်နေကြသူတွေဖြစ်ပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မထွေးကတင်ဆက်ပေးပါမယ်။နွေဘာလရှိရထူထူရွေးကောက်ပွဲမှာလွတ်တော်တည်တည်အတွက်တတိပုဂ္ဂလကိုစလေလောင်းနေအများအပြားငွေရောက်ရှင်ပြန်ခဲ့ပေမဲ့အနိုင်ရတတိပုဂ္ဂလကိုစလေကတော့၄ဦးပဲရှိပါတယ်။ဒီထဲမှာရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းသားလူမျိုးရေးရာဝန်ကြီးနေရာဝင်ရောက်ရှင်ပြန်ပြီးအနိုင်ရခဲ့တဲ့မထုမေလည်းပါပါတယ်။ ရခိုင်တိုင်းသားလူမျိုးရေးရာဝန်ကြီးတရားအနေနဲ့ကိုယ့်ရဲ့တိုင်းရင်းသားမျိုးနွယ်စုတွေပြည်သူတွေအတွက်ဘာတွေလှုပ်ဆောင်သွားဖို့ပြင်ဆင်ထားပါလဲ။အခုလိုအခြေအနေထိရောက်လာဖို့အတွက်ဘာတွေချူပန်းအထောက်ခဲ့ရတယ်လဲဆိုတာတွေကိုမတ်ထုတ်တွေကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်အမျိုးသမီးဌာနမှဆက်ဆက်ထားပါရရှင်။မတ်ထုတ်တွေကဒီကြီးရဲ့ရွေးကောက်ပွဲတော့ရန်ကုန်တိုင်းဒေသကြီးရဲ့ရခိုင်တိုင်းသားမျိုးရေးရာဝန်ကြီးနေရာကိုဝင်ပြိုင်လာနိုင်ရခဲ့တယ်ဒီတခြားနိုင်ငံရေးအင်အားကြီးပါတီကြီးတွေကနေပြီးတော့မှဝင်ရောက်ရှင်ပြိုင်တဲ့သူတွေကြားမှာမှကိုယ်ကဒီတတိပုဂ္ဂလအနေနဲ့ဝင်ပြိုင်ခဲ့ပြီးတော့အခုလိုအရေးပါတဲ့နေရာတစ်ခုကိုအနိုင်ရခဲ့တာဘာကြောင့်လို့ထင်ပါလဲရှင်။ပြည်သူတွေကကိုယ့်အပေါ်မှာယုံကြည်အားကိုးမှုဘာများဖြစ်မလဲ
။အဓိကတော့နေပြီးတော့ဒီမှန်မှန်ကနိုင်ငံရေးလမ်းကြောင်းကိုမှန်မှန်ကန်ကန်ရှောက်လန်းလို့ပြည်သူကကျွန်မကိုနေပြီးတော့နိုင်ငံရေးထဲမှာရှိစေချင်တဲ့ဆိုတဲ့ဆန္ဒကိုသူတို့ထုတ်ဖော်ပြလိုက်တာလို့ပဲကျွန်မယူဆပါတယ်။ဘာကြောင့်လဲဆိုတော့ကျွန်မနိုင်ငံရေးလောကတွေကိုစပြီးတော့ရောက်ခဲ့တဲ့ကကျွန်မပြည်သူအတွက်နိုင်ငံအတွက်ကိုယ့်ရဲ့မဲဆန္ဒနေအတွက်မမရှက်တည်ခဲ့တယ်။ငါးမြတ်တာအတော်တွင်မှမှန်မှန်ကန်ကန်ပဲပြည်သူဘက်ကတင်ပြစရာဆိုလို့ရှိရင်တင်ပြခဲ့တယ်။လွှတ်တော်မှာတင်ပြလို့မရခဲ့တာဆိုလို့ရှိရင်တော့မီဒီယာမှာတင်ပြခဲ့တယ်။ပြီးလို့ရှိရင်ကိုယ့်ရဲ့အလုပ်ကိုနေပြီးတော့လွှတ်တော်ကိုယ်စားတဦးအနေနဲ့ဒီပြည်သူတွေစီကိုတွေ့ဆုံတာကအစလွှတ်တော်မှာဆင်းရဲတာကအစပြည်သူများရဲ့လိုအပ်ချက်တွေကိုလွှတ်တော်မှာတင်ပြပြီးတော့မှဟိုဘတ်ဂျက်တောင်းခံတာကအစနေပြီးတော့၅မိနစ်တောင်မှပွင့်လင်းမြင်သာစွာအလုပ်လုပ်ခဲ့တယ်။ဆိုတော့ဒီလိုမျိုးမှန်မှန်ကန်ကန်လုပ်လာခဲ့တဲ့လွှတ်တော်ကိုယ်စားတဦးကိုရခိုင်ပြည်သူကတော့လွှတ်တော်ထဲမှာရှိနေစေခြင်းနဲ့ဒီမှာနိုင်ငံရေးထဲမှာရှိစေခြင်းနဲ့ဆန္ဒသဘောတရားတွေကြောင့်နေပြီးဒီမှာအနိုင်ရရှိခဲ့တာလို့ပဲဒီမှာသုံးသပ်တယ်ရှင့်။
မတ်ထုတ်တွေကဒီပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရခိုင်မျိုးသားပါတီကနေဒီဗျမ်းကျဲနဲ့အမ်းမြုပ်နယ်ရရဲ့ကိုစားပြုအမျိုးသားလွတ်တော်အမတ်နေရာကိုဝင်ရွေးခံခဲ့တယ်။လွတ်တော်ထဲမှာလည်း၅နှစ်တာဝန်ချမ်းခဲ့တယ်။ဒါပေမဲ့အခုတစ်ချိန်ရွေးကောက်ပွဲမှာကျတော့ဘယ်ပါတီကိုမှကိုစားမပြုဘဲနဲ့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ဖြစ်တာကဘာကြောင့်ပါလဲရှင်
။ဟုတ်ကဲ့ရှင်လေကျွန်တော်တို့ဒီရခိုင်မျိုးသားပါတီကနှစ်ပါတီပူးပေါင်းထားတာပါရှင်။ရခိုင်ဒီမိုကရေစီဖွဲ့ချုပ်တဲ့ဒီရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီနှစ်ပါတီကို2015မှာအပူပေါင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့2016မတ်လဒီအစိုးရအသည့်ပြန်လည်ဖွဲ့စည်းတဲ့ခါမှာတော့ပါတီပြန်ပြီးတော့မူဝါဒတွေလက်မခံကြတော့တဲ့အခြေအနေမှာရှိတယ်။ဒါကြောင့်မလို့ပါတီနှစ်ရက်ကပြန်ပြီးတော့မိမိပါတီမိမိပြန်တည်ရည်တည်ကြတဲ့သဘောရှိပါတယ်။အဲကျွန်တော်တို့နေပြီးတော့ကျွန်မရဲ့ဒီ2016ကတည်းကနေပြီးတော့ဝင်ရောက်အလုပ်လုပ်ခဲ့တဲ့ Rakhine Democracy ဖွဲ့ချုပ်မှာပဲကျွန်မဆက်နေမယ်ဆိုပြီးတော့ Rakhine မျိုးသားပါတီကနှုတ်ဆက်စာတင်ခဲ့ပါတယ်။2019ရဲ့ဇူလိုင်24မှာတင်ခဲ့တယ်။ဒါပေမဲ့အခုမြန်မာပါတီကထွက်လဲထွက်လို့မရခဲ့ဘူး။ထွက်ဖို့လည်းမပေးခဲ့ဘူးဆိုတော့အဲ့ဒါက2020အထိတန်လိုင်းဖြစ်သွားတယ်။တတိပုဂ္ဂလဆိုလို့ရှင်တော့ဒီနှစ်ပါတီစလုံးကထွက်ရှိပြီးသားဖြစ်ပြီးလို့ရှင်တတိပုဂ္ဂလအနေနဲ့ရည်တည်ရတဲ့အခြေအနေဖြစ်သွားတယ်ရှင်
။အဲ့တော့ဒီလိုဝင်ပြိုင်တဲ့အခါမှာလည်းဒါကြောင့်ဒီရန်ကုန်တိုင်းဒေသကြီးရဲ့တိုင်းရင်းသားလူမျိုးရေးရာဝန်ကြီးနေရာကိုဝင်ပြိုင်ခဲ့ရပါလေရှင်
။ဟိုအမှန်တကယ်အလုံးလုံးလို့ရှားမဲ့နေရာကိုဟိုရွေးချယ်ခဲ့တာဖြစ်ပါတယ်။ဆက်တော်မှာဆိုလို့ရှင်တတိပုဂ္ဂလအနေနဲ့အစိုးတစ်ခုတင်မယ်ဆိုတဲ့အတိုင်းဒါပြီးခဲ့တဲ့ရုံကပါတီရှိတာတော့မှမတင်နိုင်ခဲ့တဲ့အဆိုတွေလွှတ်တော်အခွင့်အရေးခွင့်မပြုတဲ့အဆိုတွေအများကြီးရှိခဲ့တယ်။အဲဒါကြောင့်မလို့နေပြီးတော့ဒီလွှတ်တော်မှာအလုံးလုံးတာထဲစာလို့ရှိရင်ရန်ကုန်တိုင်းဒေသကြီးမှာပြောင်းရွှေ့လောက်ကင်လာလို့ရှိရင်ဒီနေရာဒီအပြည်သူတိုင်းရဲ့ရွေးချယ်တဲ့ကိုယ့်ကိုဘယ်သူမှခန့်အပ်တဲ့ဒီသမဏကခန့်အပ်တဲ့ပါတီကခန့်အပ်တဲ့ဝန်ကြီးမဟုတ်ဘဲနဲ့ပြည်သူတိုင်းရဲ့ရွေးချယ်တဲ့ဝန်ကြီးဖြစ်တယ်အမှန်တကယ်ပါလဲဆိုလို့ရှိရင်ကျွန်မလှုပ်ချင်တဲ့ဒီအခိုင်လူငယ်များရဲ့ပညာရေးဆိုင်ရာတည်ဆောက်မှုအခိုင်ပြည်နယ်အတွက်လိုအပ်မဲ့လူသားစွမ်းအားအရင်းမျိုးကိုရန်ကုန်ကနေတည်ဆောက်လို့ရတယ်။ပြီးလို့ရှိရင်ရန်ကုန်ဟာလမ်းမဆက်တွေအကောင့်အတွက်ကြောင့်မလို့ကျွန်မရခိုင်ပြည်နယ်မှာအခုဖြစ်ပျက်နေတဲ့ဟိုစစ်ဘေးကြောင်းဖြစ်စေလူခွင့်ရေးချိုးဖောက်မှုကြောင့်ဖြစ်စေအခုနိုင်ငံတကာကပြောနေကြတဲ့ဝေဖန်နေကြတဲ့ဆွေးရာဇဝတ်မှုနဲ့ပတ်သက်လို့ပဲဖြစ်စေရန်ကုန်မှာနေပြီးတော့လူငယ်တွေအများရှိတယ်တဏ္ဍာန်ဆက်ဆံရေးကိုကျွန်မတို့ရန်ကုန်ကနေထူထောင်နိုင်မယ်။အဲဒီရခိုင်တိုင်းသားရဲ့ဝန်ကြီးတယောက်အနေနဲ့ရခိုင်ပြည်နယ်ရဲ့နေပြီးတော့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုနိုင်ငံတကာသိရှိအောင်ဆိုလို့ရှိရင်ဒီရန်ကုန်တိုင်းကကျွန်တော်တို့ထင်ရှင်းမဲ့နီလန်တခုသို့မဟုတ်နိုင်ငံတကာသိအောင်ဆောင်ရွက်နိုင်မဲ့နီလန်တခုရှိနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်ကဒီနိုင်ငံရေးအကျက်တည်းအခြေအနေပါတီတွေအကျက်တည်းအခြေအနေဒီအခြေအနေကြောင့်ပဲနေပြီးတော့ကျွန်မအလွတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြန်ခြင်းမပြုတော့ဘဲနဲ့လက်တွေ့အလုံးလုံးနိုင်မဲ့ဒီအစိုးရဖွဲ့တွေမှာပါပြီးတော့မှအလုံးလုံးနိုင်မဲ့နေရာကိုရွေးချယ်ခဲ့တာဖြစ်ပါတယ်ရှင့
်ဆိုတော့ဒီလိုတိုင်းသားလူမျိုးရေးရာဝန်ကြီးတရားအနေနဲ့ရခိုင်တိုင်းအတွင်းမှာရှိတဲ့ရခိုင်လူမျိုးတွေအတွက်ရောဒီရခိုင်ပြည်နယ်ကပြည်သူတွေအတွက်ရောဘာတွေအကျိုးပြုလုပ်ဆောင်ဖို့အတွက်ပြင်ဆင်ထားပါလဲရှင့်
ရန်ကုန်မှာနေကြတဲ့ရခိုင်ရမမဟုတ်ဘူးရခိုင်ပြည်ကလာကြတယ်တခြားကမန်တွေရှိတယ်မလို့တက်ခမိတိုင်းနဲ့မရမာကြီးစရှိတဲ့ဒီရခိုင်တိုင်းသားမျိုးနွယ်စုဝေရဲ့ပြည်သူများရဲ့ဘဝလုံခြုံရေးနဲ့တရားဥပဒေအကာအကွယ်ကိုရရှိဖို့အတွက်နေပြီးတော့ဒီဥပဒေပညာရှင်များနဲ့လက်တွဲပြီးလို့ရှိရင်ဒါကိုဥပဒေရဖြည့်ရှင်းဖို့အတွက်အဖွဲ့အစည်းတစ်ခုဖွဲ့ဖို့အတွက်ကျွန်မကတိကဝတ်တစ်ခုပေးခဲ့တယ်နောက်ချက်ကနေပြီးတော့ဒီလက်နက်ကန်ပဋိပက္ခတွေကြောင့်ရန်ကုန်တိုင်းကိုပြောင်းရွှေ့လာကြတဲ့ဒီရခိုင်တိုင်းရင်းသားမျိုးနွယ်စုရဲ့စင်ခေါ်ချက်နဲ့ခက်ခဲများကိုတော့ရခိုင်တိုင်းသားရဲ့အဝန်ကြီးတယောက်နေနဲ့အတက်မှန်ဆုံးကူညီဖြည့်ရှင်းမဲ့နေပြီးတော့ဒီမကတိကိုလုံထားတယ်ရခိုင်ပြည်သူဘဝတိုးတက်ရေးအဲ့ကမှတဆင့်နေပြီးတော့ရခိုင်ပြည်နယ်အတွက်လိုအပ်တဲ့သုတသံအရှင်းမြစ်ကိုရန်ကုန်ကနေတိဆောက်တယ်လို့ပဲရခိုင်ပြည်နယ်မှာရှိလာမဲ့အခက်ခဲကိုလည်းပဲရန်ကုန်ကနေပြီးတော့နိုင်ငံရေးအရာဖြည့်ရှင်းမဲ့နီလန်းကောင်းတွေပေါ်ပေါက်လာမဲ့နီလန်းကောင်းတွေလည်းကျွန်မစဉ်းစားထားပြီးသားဖြစ်တယ်အဲ့ဒါကြောင့်မလို့ဒီအကြောင်းအရာတွေကိုဆောင်ရွက်သွားပါမယ်ဆိုပြီးတော့ပြည်သူကိုခတိကဝတ်တင်နေပဲမဲဆွယ်စည်းဝေးရေလုပ်ငန်းတွေကိုလုပ်ခဲ့တာဖြစ်တဲ့ရှင
်။လူငယ်လူလက်တယောက်ဒါအမျိုးသမီးတယောက်အနေနဲ့နိုင်ငံရေးမှာပါဝင်လာပြီးတော့မှဒါပြီးခဲ့တဲ့၅နှစ်တက်တန်းဆိုရင်လည်းမျိုးသားလူတော်မှာတာဝန်ထမ်းခဲ့တယ်။အခုဆိုရင်လည်းရန်ကုန်တိုင်းဒေသကြီးရဲ့ဒါပထမဆုံးအမျိုးသမီးတိုင်းလာလူမျိုးရေးရာဝန်ကြီးဖြစ်လာတော့မှာပေါ့နော်။ဆိုတော့ဒီလိုခြေနေကိုရောက်လာဖို့အတွက်ဖြတ်တန်းတဲ့အခါမှာအခက်အခဲဘာတွေကြုံရတာရှိပါလဲ။ဒီအခုနောက်ဆုံးရွေးကောက်ပွဲမှာရောဘယ်လိုခက်ခဲတွေရှိခဲ့ပါလဲ။
အခက်ခဲရတော့အများကြီးရှိခဲ့တယ်ရှင်။ဒီမြို့နယ်တိုင်းမှာ55မြို့နယ်ပေါ့နော်။ဒါကိုကိုကျုံကိုဖယ်လိုက်လို့ရှိရင်44မြို့နယ်။44မြို့နယ်ကိုနေပြီးတော့ဒီ data collection တွေလုပ်တဲ့အခါမှာအထူးသဖြင့်ဒီအချက်လက်စုဆောင်တဲ့အခါမှာဒီပြည်ထောင်စုရေကောက်ဝဲကော်မရှင်ကအချက်လက်တွေကိုမပေးနိုင်တဲ့အခြေအနေမျိုးမှာဆိုလို့ရှိရင်အဲကျွန်မဒီအုပ်ချုပ်ရေးကဏ္ဍကအချက်လက်တွေကိုအသုံးပြုပြီးတော့မှအဲကျွန်မဘယ်နေရာမှာရခိုင်နေအများကြီးရှိနေတယ်။အဲဘလို့အလုတ်တိုင်းတွေလုတ်ပြန်ကြတယ်ဘလို့နေထိုင်ကြတယ်ဒါတွေကိုလေ့လာခွင့်ရရှိရတာပါဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုလေ့လာရတာကျွန်မအတွက်အများကြီးအခက်အခဲရှိခဲ့တယ်နောက်ချက်ကနေပြီးတော့ကျွန်မနဲ့အတူတူဒီ campaign တစ်ခုလုံးကိုဖြတ်တန်းကြမဲ့အဲလူငယ်လူရွယ်တွေကိုကျွန်မစုဆောင်တဲ့အခါမှာနေပြီးတော့ဒီ covid အခက်အခဲကြောင့်ဟိုထင်တဲ့လောက်ခရီးမပေါက်ခဲ့တာရှိတယ်အဲဒါမဲ့ကျွန်မအဲ့ဒီလိုမျိုးခက်ခဲတဲ့ကွက်လပ်ကိုတော့လူမှုကွန်ရက်မှာဒီ Zoom Sunday Talk အနေနဲ့ဒီဘာသာရပ်အသီးသီးမှာကျွမ်းကျင်ကြတဲ့ပုံကိုယ်တွေကိုဖိတ်ခေါ်ပြီးတော့မှZoom Sunday Talk ကိုစီစဉ်ခဲ့ရတဲ့အခြေအနေတွေရှိရဲ
့ကိုလိုပဲဒီနိုင်ငံရေးမှာစိတ်ဝင်စားတဲ့အောင်ဝင်လှုပ်ရှားခြင်းနဲ့လူငယ်အမျိုးသမီးတွေအများကြီးရှိနေပါတယ်သူတို့တွေအတွက်ရောကိုကဒီရှေ့ရဖြတ်တန်းမိသားလူတယောက်အနေနဲ့ဘာတွေအကြံပေးနိုင်မလဲဘယ်လိုအားပေးစကားတွေပြောနိုင်ပါမလဲရှင်
အဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ဒီမျိုးသမီးနိုင်ငံရေးလုပ်တဲ့ခါမှာအများသောအားဖြင့်ဒီကျွန်တော်တို့ case ဆိုလို့ရှိရင်အရန်ဝေဖန်ခံရတယ်လူမှုကွန်ရက်ကနေပြီးတော့ကောင်းတဲ့အကျိုးတွေပေးတယ်လို့လူမှုကွန်ရက်ပေါ်မှာရက်ပြီးတဲ့ခါမှာလဲတချို့ပေါ့နော်အတိုက်ခံနေတာအများကြီးထိုးနှက်တာတွေကြုံရတယ်ဒါတွေကိုကျွန်တော်တို့ဖြတ်တန်းရပါမယ်ဒီလိုမျိုးဖြတ်တန်းတဲ့ခါမှာစိတ်မလျှော်ဘူးလေအဓိကဟိုနိုင်ငံရေးကိုတစိမ့်မမတ်လုပ်ဖို့ဒူရီတံပေးခံရမယ်ရှင်ဒါကြောင့်လဲဆိုတော့အော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာကဒီမိုကရေစီထွန်းကားမှုအားနည်းသေးတယ်အပြီးလို့ရှိရင်နေပြီးတော့ကျွန်တော်တို့ဇက်တိုက်ပဲတပါတီကအနိုင်ရတဲ့စနစ်ပုံမှာအခြေခံသလိုဖြစ်နေတယ်အပြီးလို့ရှိရင်ငင်းငန်းရေးမရသေးဘူးဟိုငင်းငန်းရေးမရသေးတဲ့အပြင်ကျွန်တော်တို့ခိုင်မြဲနေဆိုလို့ရှိရင်ပဋိပက္ခတွေပို့ပြီးတော့တိုးပွားလာနေတယ်နောက်တစ်ခုကပါတီတွေအကွဲပြဲတွေရှိတယ်ဒီကြားထဲမှာပဲနေပြီးတော့မျိုးသမီးတွေဟာနိုင်ငံရေးလုပ်မယ်ဆိုလို့ရှိရင်ဒီ professional နိုင်ငံရေးကိုတောင်းဖို့အတွက်ကျွန်တော်တို့ပြင်ဆင်ရပါမယ်ကိုယ့်ရဲ့နိုင်ငံရေးခံယူချက်မှန်ကန်မှုကအရေးကြီးပါတယ်။အဲဒီအမျိုးသမီးပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်နိုင်ငံရေးသီလမရှိဘူးဆိုလို့ရှိရင်ရေးချေခံဖို့ခက်ပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့အမျိုးသမီးတွေဟာတက်လွန်ကောင်းရပါမယ်။အပြီးလို့ရှိရင်ကျွန်တော်တို့ကမျိုးသားတွေကနေရာပေးမှတာဝန်ပေးမှဆိုတာချက်ကိုလုံးနိုင်စွမ်းကိုအကောင်းဆုံးကျွန်တော်တို့အလုပ်လုပ်မယ်။အဲကျွန်မဒီဖြတ်တန်းမှုတဲ့တခြားမှာကြာလို့ရှိရင်တော့အခက်ခဲအများကြီးရှိခဲ့တယ်။တချို့နေရာမှာနေပြီးတော့ကျွန်တော်တို့ဒီအမျိုးသားမျိုးသမီးခွဲခြားဆက်ဆံမှုမရှိလို့ထင်ရပေမဲ့လည်းတကယ်တမ်းအရေးကြီးတဲ့ဆုံးဖြတ်ချက်နေရာတွေရောက်ပြီဆိုလို့ရှိရင်အမျိုးသမီးတွေကိုအသက်ငယ်လို့တကြောင်အမျိုးသမီးဖြစ်လို့တကြောင်လို့ရှိရင်အမျိုးသားလောက်အချိန်မပေးနိုင်ဘူးလို့ထင်ကြီးပေးတာကြောင့်တကြောင်နေပြီးတော့အမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့နေရာကိုမရောက်ရှိလာဘူး။အဲဒါကြောင့်မလို့ကျမတို့အမျိုးသမီးတွေနိုင်ငံရေးထဲမှာများများပါဝင်ကြပါတည်သူကောင်းကျိုးကိုဆောင်ရွက်နေတဲ့အမျိုးသမီးတယောက်အတွက်ကတော့ဒီနိုင်ငံရေးလောကထဲမှာအမြဲရှိနေအောင်ဥဆောင်မှုကဏ္ဍမှာအမြဲရှိနေအောင်အကူကိုကိုနေပြီးတော့ကြိုးစားအားထုတ်ရမှာပါတကယ်ကြလို့ပါရှင
်အခုဒီမှာသိသက်ဆုံးတဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ဖို့ရောက်လာတဲ့မိဘတဦးရဲ့အခက်ခဲနောက်ဒီနေမှာနေထိုင်ရင်စေယုံမှလိုမျိုးကျမရဲ့ကုသမှုရရှိနိုင်တဲ့အစီအစဉ်တွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ COVID-19 ကရောဂါထိန်းချုပ်မှုအမေရိကန်ပြည်ထောင်စုကကြောင်းတော်တော်များများအွန်လိုင်းကနေတင်ကြားပို့ချပေးနေချိန်မှာပဲမကြသေးခင်ရက်ပိုင်းကအလားအလာကောင်းတဲ့ COVID ကာကွယ်ဆေးစမ်းသပ်နိုင်ခဲ့တဲ့ဆိုတဲ့သတင်းကြောင်းအထူးသဖြင့်မိခင်တဦးတွေကစီမံအုပ်ချုပ်ရတဲ့မိသားစုအတွက်စိတ်သက်သာစေခဲ့ပါတယ်။ကလေးတွေကြောင်းသွားရပဲအွန်လိုင်းကနေသာတင်ကြားတာကြောင့်တာဝန်ပူလာတဲ့အတွက်အခက်ကြုံနေရသူပါအမေရိကန်အခြေစိုက်ဇီဝနည်းပညာကုမ္ပဏီမိုဒါနာကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာ 94.5% ခန့်နှုန်းထိရောက်တာတွေ့ရတဲ့အကြောင်းကုမ္ပဏီရဲ့စမ်းသပ်မှုရလဒ်တွေနဲ့ပတ်သက်တဲ့ကနေဦးလေးလာ30ချက်ကိုတနင်္လာနေ့ကထုတ်ပြန်ပါတယ်လွန်ခဲ့တဲ့သတင်းပတ်တနင်္လာနေ့ကလည်း Pfizer ကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေး 90% နှုန်းကျော်ထိရောက်တာတွေ့ရတယ်လို့ကြေညာခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့မှာတော့သူတို့ရဲ့ဆေးဟာ 95% အထိထိရောက်တယ်ဆိုပြီးတော့ပြောင်းလဲပြောဆိုသွားတယ်။ဒါပေမဲ့လည်းဒီကုမ္ပဏီနှစ်ခုလုံးရဲ့စမ်းသပ်မှုရလဒ်တွေဟာကနဦးအစ်စ်မှာသာရှိနေသေးတယ်ဆိုတာကိုသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။အခုခါမှာတော့ဒီဆေးကုမ္ပဏီတွေကအရေးပေါ်အခြေအနေမှာသူတို့ဆေးကိုသုံးဆွဲခွင့်အစိုးရစီမံလက်မဲ့ရပိုင်းဒါမှမဟုတ်သတင်းပတ်တွေအတွင်းရှောက်ထားကြဖို့ရှိပါတယ်။ဒါပေမဲ့လည်းအခုကာကွယ်ဆေးကိုကြေကြေပြေပြေအသုံးမချနိုင်ခင်မှာပဲအမေရိကန်ပြည်ထောင်စုအတွင်း COVID-19 ရောဂါကူးစက်ခံရသူ17သန်းလောက်ရှိနေပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းမှာကူးစက်သူ3သန်းလောက်ရှိခဲ့တာပါဒီလိုအခြေအနေတွေကြောင့်ပြည်내အုပ်ချုပ်ရေးမှူးတွေနဲ့မြို့တော်ဝန်တွေကလာမယ့်ကျေးဇူးတော်နေ့မတိုင်ခင်မှာအသွားလာကန့်သတ်မှုတွေပြန်ချမှတ်လာပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းလူပေါင်း 1.3 သန်းသေဆုံးခဲ့ပြီးအဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုမှသေဆုံးသူ2,000ခွဲကျော်ပါဝင်ပါတယ်။ဒန်နီဘတ်ဒေါဖာအခုနှစ်နွေရာသီမှာအိုင်ယာလန်ကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ချေချနေထိုင်သူဖြစ်ပါတယ်။အသက် 17 နှစ်အရွယ်သမီးတစ်ယောက်နဲ့9နှစ်အရွယ်သားတစ်ယောက်ကိုမိခင်တဦးတည်းကပဲအဆက်အစအရာရာတာဝန်ယူလုပ်ကိုင်ပေးနေရတာပါ။
But I think they like America but it's just so limited.What we can do sometimes my
colleague ကတော့ America ကိုကြိုက်ကြတယ်ထင်ပါတယ်။ဒါပေမဲ့လည်းအကန့်အသတ်တချို့ရှိနေတာဆိုတော့တချို့တွေကဥရောပကနေ America ကိုပြောင်းသွားတာဟုတ်ရောဟုတ်ရဲ့လားလို့စကြပါတယ
်။စက်တင်ဘာမတိုင်ခင်တုန်းကတော့ကလေးတွေဟာကျောင်းမရောအွန်လိုင်းကနေပါစာတင်ကြခဲ့ပေမဲ့အဲ့ဒီနောက်ပိုင်းမှာတော့အွန်လိုင်းကနေသာတင်ကြပါတော့တယ်။ခရီးသွားဖို့အစီအစဉ်တွေလည်းဖျက်သိမ်းလိုက်တာကြောင့်ကလေးတွေဟာအိမ်မှာပဲနေနေရပြီးပတ်ဝန်းကျင်တစ်ကလူမှုအသိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံခွင့်လည်းမရတော့ဘူးလို့ဆိုပါတယ်။အလဲတန်းစပြီးတော့တက်ရောက်တဲ့ Kira Sweet Bank က
I say we probably did learn less this year because of coronavirus.
ဒီနှစ်တော့စာသိမ့်မသင်ဖြစ်ဘူးလို့ထင်ပါတယ်။ကယောဂါကြောင့်ဒီကျောင်းမှာမှသင်ယူရမယ့်ဟာမျိုးတွေဆိုရင်မသင်ဖြစ်တော့ပါဘူး
။အထူးသဖြင့်နိုင်ငံသစ်မှာပြောင်းရွှေ့လာသူတွေအဖို့ပို့ပြီးတော့လည်းအခက်ကြုံရတာပါ။သားဖြစ်သူ Corner Sweet Bank က
လူအများကြီးနဲ့မတွေ့ရတော့တခုခုလုံနေတယ်လို့ပါပဲလူအစ်စ်တွေအဖို့တငယ်ချင်းအစ်စ်တွေလည်းထပ်မရတော့ပါဘူ
းဘတ်ဒော့ဖ်ကတော့အကြံပေးတဦးအဖြစ်အချိန်ပြည့်အလွတ်လွတ်ကိုင်နေတဲ့တစ်ချိန်ထဲမှာမိဘတဦးအနေနဲ့ကလေးတွေရဲ့အင်ဇာကိုလည်းကူတင်ကြပေးရပါတယ်ကလေးတွေသုံးတဲ့ iPad တခုခုမှားနေရင်ပြန်ပြင်ပေးရတယ်လို့ကလေးတွေအင်ဇာပြီးမပြီးလဲသိကြအောင်စစ်ဆေးပေးရပါတယ်
You know, it's hard for the teachers, it's hard for the families.
It's hard for the youth.
It's hard for the kids.
ဆရာဆရာမတွေအတွက်လည်းအဆင်မပြေတယ်လို့ကလေးတွေမိသားစုတွေအတွက်လည်းအခက်အခဲတွေကြုံရပါတယ်။ကျွန်မလည်းအမေတယောက်တည်းနဲ့လှုပ်ပေးရတာတွေကများနေတော့အလျင်မမီတော့ပါဘူး
။ COVID-19 ကာကွယ်ဆေးဟာနှစ်ကြိမ်ထိုးရမှာဖြစ်ပြီးတော့သတင်းပတ်ချပြီးထိုးရမှာပါ။ American ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ Moderna ကာကွယ်ဆေးတန်း20 Pfizer ဆေးတန်း20ဒီဇင်ဘာနှောင်းပိုင်းမှာရရှိဖို့မျှော်မှန်းထားပါတယ်။တကယ်လို့ဆေးဝါးနဲ့အစားအစာကြီးကြပ်ရေးအဖွဲ့ FDA ကအရေးပေါ်အခြေအနေမှာသုံးစွဲခွင့်ပေးလိုက်မယ်ဆိုရင်တော့ဒီဆေးတွေကိုဒီနှစ်မကုန်ခင်မှာအချိုးကျမျှဝေပေးသွားနိုင်ွယ်ရှိပါတယ
်။ And I think if we knew for sure that there was going to be, you know, a vaccine early next year and that they were going to go
သိမကြခင်ရမှာဆိုတော့စောင့်နိုင်ပါတယ်။အဲ့လိုမှမဟုတ်ရင်တော့တစ်နှစ်ပတ်လုံးဘလို့လုံးရမယ်မသိတော့ပါဘူး။ကလေးတွေတစ်နှစ်လုံးကြောင်းပြတ်ကြမှာလား။စာသင်ချိန်တွေရော့မှာလား။ဘာမှရေရရာမရှိဖြစ်နေမလားပဲ။အချိန်အပိုင်းခြားနဲ့ဘယ်တော့ဘာဖြစ်မယ်ဆိုတာကိုသိရရင်တော့အဆင်ပြေဆုံးပါ
။ကာကွယ်ဆေးထုတ်ခဲ့မှသူတွေအရင်ဆုံးရမယ်ဆိုတာကိုတော့မသိရသေးပါဘူး။ဂျမိုင်းနဲ့လူသားအရေးမဆိုင်ရာဝန်ကြီးAlex Isa ကတော့အသက်65နှစ်ကျော်ရီကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ဆေးထိုးဖို့ဇန်နဝါရီလကုန်မှာစေဝါအလုံးလောက်ရဖို့မျှော်မှန်းထားတယ်လို့ဆိုပါတယ်။လာမယ့်နှွေဦးရာသီဒါမှမဟုတ်နှွေရာသီမတိုင်ခင်မှာတော့ကိုကံအားကောင်းသူတွေပါထိုးနိုင်မယ်လို့ကျန်းမာရေးတာဝန်ရှိသူတွေကလည်းခန့်မှန်းထားပါတယ်။ Bogdorf က
you know, America in general is great because it's, you know, people are really resourceful. So
although, you know, America ma asin pi ba de ရွေးချယ်စရာတွေလည်းများပါတယ်။ကလေးတွေကျောင်းကစီမံမှုကြောင့်အခက်အခဲတွေ့ရတဲ့အခါမှာလည်းဘဝတူမိခင်တွေစုပေါင်းပြီးတော့အပြည့်အလန်ကူညီပေးကြပါတယ်
။စိတ်ပညာရှင်တွေကတော့ဒီနေ့ဆောင်းရာသီမှာလူအသေးပြောက်များလိမ့်မယ်လို့တွက်ချက်ခံမှန်းထားတဲ့အချိန်ထဲမှာဘတ်တော့ဖ်ကတော့အင်းနီဂျင်းတွေရဲ့အကူအညီနဲ့အခက်အခဲတွေကိုဆက်လက်ကျော်ဖြတ်နိုင်လိမ့်မယ်ဆိုပြီးတော့မျှော်လင့်နေပါတယ်ခင်ဗျာ။COVID-19 ကရောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုယ်ခံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်လှုပ်လှိုက်ကြနေကြတာမှတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါပေမဲ့အခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအင်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်ဆေးရုံသွားမှာကိုဆိုရင်လည်းလူနာတူဖြစ်သူဝီလျံမယ်ရီက
With the COVID-19 I didn't want to be involved with that
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေကြပါဘူးအခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တဝိုက်မှာအခုလိုအိမ်နံရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါဆေးရုံသုံးပစ္စည်းတွေသူနာပြုတွေဓာတ်ခွဲခံကိရိယာတွေ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ် Medically Home အကြီးအကဲ Rafael Rakowski က
You had Bluetooth, high-speed internet, wireless devices.
Bluetooth, မြန်မာ့internet, Wi-Fi, လူနာရဲ့အခြေအနေကိုစောင့်ကြည့်စစ်ဆေးတဲ့ဆက်အစင်းသစ်ပြင်ထားတဲ့အရန်ဘက်ထရီ၊မီးဆက်၊တယ်လီဖုန်းဆက်သွယ်ရေး signal စတဲ့အစင်းမြင့်ဤပညာတွေကအိမ်မှာဘေးရန်နဲ့ကင်းကင်းနဲ့ကုသမှုပေးဖို့အဆင်ပြေစေပါတယ်လို့ဆိုပါတယ်။အခုခါမှာတော့ကျမကြီးအာမခံတွေကလည်းအိမ်နံရာရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပူကျေကျေပြည့်ပြန့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ
။ဒီကုသတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်ဗျာတက်ပါ။ခုနားမှာရှင်းလင်းကောင်တဝီဝီနဲ့ပြန်နေမယ်ဆိုရင်ဒီတန်းကစိတ်နှောက်ရှက်ဖြစ်เสียပါ။ဒါပေမဲ့သိပ္ပံပညာရှင်တွေကတော့ဒီချင်းရဲ့အတန်ကိုနားထောင်ပြီးသူကလူတွေအတွက်အန္တရာယ်ပေးနိုင်မပေးနိုင်ဖော်ထုတ်နိုင်ပါပြီ။အခုကြားတဲ့အတန်ပိုင်ရှင်ချင်းကလေးတွေဟာကမ္ဘာပေါ်မှာလူတွေအတွက်အမြင့်အကြီးဆုံးသတ္တဝါတွေဖြစ်ပါတယ်။သူတို့ကညှက်ဖျားငန်းဝါဖျားနဲ့သွေးလွန်တုပ်ကွေးလိုရောဂါတွေကိုဖြစ်စေတဲ့ဘက်တီးရီးယားတွေကိုတဲလာတတ်တဲ့အတွက်ကမ္ဘာတလုံးမှာနှစ်ဆယ်လူပေါင်းသိမ့်နဲ့ချီးပြီးတည်ဆုံးရတာပါ။အခုလိုလူကိုသိစေတဲ့ဒီဒုက္ခပင်းနေတဲ့အကောင်လေးတွေကိုဓမ္မတွေ့နိုင်တဲ့ဆရာကိုစောင့်ကြည့်နိုင်တဲ့ app ကိုသိပ္ပံပညာရှင်တွေကထင်ပါတယ်။ချင်းတွေရဲ့အတန်ကိုသုံးပြီးထွန်းထားတဲ့ဒီ app ကို Google ရဲ့ Android ဖြစ်ဖြစ် Apple ရဲ့ iOS မှာဖြစ်ဖြစ်ဘယ်လက်ကင်ဖုန်းမှမဆိုသုံးနိုင်ပါတယ်။လက်ကင်ဖုန်းရှိတဲ့ဘယ်သူမှဆိုဒီ app ကိုသုံးပြီးဘလို့ချင်းအမျိုးအစားလဲဆိုတာသိအောင်လုပ်နိုင်တဲ့အတွက်ဒီယောဂဆိုးတွေမရအောင်တားဆီးနိုင်တယ်လို့ဒီ app different နဲ့အဖွဲ့ကHari Priya Bahedi Nararinan ga pyo ba le.
If they see a mosquito around us, they just open the phone, open up the app.
Ko na ma chin na gaung yauk la le so yin ko lak kai phone go phwan la yin ba de. Pi yin di application go phwan, ai chin shi de niya go phone ne chain. Now, mat tan tin ne record so de clock go nait la yin ba be lo pyo daw da ba. Nararinan ha Stanford ta ga do ga bwa lon chang tu tu ni ne di siman yin ma sa pi ba ga la ba. Tu a khu kha ma raw Los Angeles ကကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကိုခန်းဆိုင်ရာယောဂပိပညာဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်
။ So then when the mosquito, you know, flaps its wings and starts flying around, it makes that noise, right? That annoying buzzing noise.
ချိန်ကသူ့ရဲ့တောင်ပန်းကိုတစ်ဖြတ်ဖြတ်ခတ်ပြီးကိုယ်နားမှာစပြီးပြန်ဝဲလာမယ်ဆိုတဝီဝီနဲ့ဆက်ရှုပ်စရာအတိုင်းကိုကြားရမှာပါ။ဒီတန်ကိုကျမတို့က a bus app နဲ့ထမ်းပြီး record လုပ်ရပါတယ်လို့ပြောပါတယ်။ချင်းရီတင်နေတဲ့ယောဂအများပြအတွက်ကုသဖို့ဆေးမရှိတယ်လို့သူတို့အတွက်ကာဝယ်ဆေးလည်းမရှိပါဘူး။ဒါကြောင့်ဒီယောဂတွေကိုထိမ့်ချုပ်ဖို့လုပ်မယ်ဆိုရင်အကောင်းဆုံးနည်းလမ်းကချင်းရီကိုပြစ်မှတ်တာနှိမ်နေရမှာဖြစ်ပါတယ်
။ If we're going to tackle diseases caused by mosquitoes like malaria or dengue,
ညချားတို့သွေးလွန်တုပ်ကွေးတို့လိုချင်းကြောင့်ဖြစ်တဲ့ယောဂတွေကိုကင်ကွယ်တဲ့အခါအရေးကြီးဆုံးဆင့်ကချင်းရီဘယ်မှာရှိလဲဆိုတာကိုသိအောင်လုပ်ဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့ချင်းရီကိုစောင့်ကြည့်မှတ်တမ်းတင်တဲ့
တနည်းဥစ္စာကြီးကအချင်းကုန်သလိုဈေးကလည်းချိပါတယ်။ဘာကြောင့်လဲဆိုတော့ချင်းတွေကိုထောင်ဖမ်းဖို့ကလူရင်အားအတော်လိုသလိုဖမ်းမိတဲ့ချင်းဘာမျိုးစားလဲဆိုတာကိုပြောနိုင်ဖို့လဲအသေးချာလေ့ကျင့်ပေးထားတဲ့ကျွမ်းကျင်ပညာရှင်တွေလိုအပ်လို့ဖြစ်ပါတယ်။ချင်းမျိုးစိတ်ပေါင်းက3,500လောက်ရှိပါတယ်။ဒါပေမဲ့ဒီထဲမှာလူကိုအန္တရာယ်ပေးနိုင်တဲ့မျိုးစိတ်က40လောက်ပဲရှိတယ်လို့စီမံကိန်းကအဓိကတာဝန်ယူထားတဲ့ Stanford တက္ကသိုလ်ဇီဝအင်ဂျင်နီယာဌာနပေါ်မောက်ကManu Prakash ka pyo bare.
In your backyard, do you have a nuisance mosquito or do you have a potentially dangerous mosquito?
Wo chan wen na ma chi ni de chin ha sei nao she be pe de chin la lu twe an de ye phit sin nai de chin la so ra ti bo lo bare.
Dilo ti nai mo Prakash ye apwe ga chin ye tan ko na thaw bo song phyat khe bare. Adhik a chang ga chin ne ha tru ye taung ni ko apo auk khat de ka ni ye tan ga chin ta myo na ta myo ma tu ja da chang phit bare.မျိုးစိတ်တန်းအတွက်တစ်မျိုးနဲ့တစ်မျိုးတဝီဝီမြည်တန်းဟာနည်းနည်းလေးစီလောက်တော့ကွဲတာပါအခုကြားရတဲ့အတန်းဟာစိတ်အနှောက်အယှက်ပဲပေးတဲ့ချင်းတကောင်ရဲ့အတန်းပါဒီမျိုးစားကလူတွေမှာယောဂဖြစ်စေတဲ့ကပ်ပါးကောင်တွေကိုသဲလာတဲ့အမျိုးမဟုတ်ပါဘူးအခုကြားရတဲ့အတန်းကတော့ညဖျားယောဂသင်ဆောင်နိုင်တဲ့အန္တရာယ်ပေးနိုင်ခြင်းရှိတဲ့ချင်းမျိုးစားရဲ့အတန်းဖြစ်ပါတယ်ဒီချင်းရဲ့ဝီတန်ကိုလက်ကင်ဖုန်းနဲ့ကအဘတ်အက်ပ်နဲ့ဖုန်းသုံးသူကနေမှတ်တမ်းတင်နေပါတယ်။အတန်ဖန်းလာကြတဲ့တစ်စက္ကန့်နှစ်စက္ကန့်လောက်ပဲလိုပါတယ်။ဒီတန်ကိုအက်ပ်ကသူ့မှာရှိတဲ့ database အချက်လက်တွေနဲ့နှိုင်းရှင်းပြီးဘယ်လိုချင်းမျိုးစိတ်ဖြစ်နိုင်လဲဆိုတာကိုပါထုတ်ပေးပါတယ်။တကယ်တော့ cell phone လို့ခေါ်တဲ့လက်ကင်ဖုန်းနဲ့ဒါမှမဟုတ် smartphone တွေဟာဘီလီယံနဲ့ချီတဲ့လူရဲ့လက်ထက်မှာရောက်နေပြီဖြစ်ပါတယ်။ဒါကြောင့်အရင်တော့မလုပ်နိုင်ခဲ့ပေမဲ့အခုချင်းတွေကိုကြည်ကြည်ပြည့်ပြည့်စောင့်ကြည့်နိုင်ပြီလို့သူတို့အဖွဲ့ကပြောပါတယ
် This is something that doesn't require fancy smartphones just very bare minimum basic cell phones are actually good enough
ဒီ app ကိုသုံးဖို့အတွက် smartphone အမျိုးအစားသိကောင်းကောင်းရှိစရာမလိုပါဘူးရိုးရိုးလက်ကင်ဖုန်းလောက်ဆိုကောင်းကောင်းသုံးလို့ရပါပြီ
ကမ္ဘာတစ်လွှားကလူတွေပေးတဲ့အချက်လက်တွေပေါ်မှာမူတည်ပြီးအငယ်ကြီးတဲ့ချင်းမျိုးစားတွေဗမာနေရဆိုတာကိုပြတဲ့မျိုးပုံကိုဒီ app ကတဖြည်းဖြည်းထုတ်ယူပါတယ်ဒါဟာသိပ္ပံပညာရှင်တွေအတွက်အထောက်အကူဖြစ်စေုံနဲ့မကဘဲကျန်းမာရေးအာဏာပိုင်တွေအတွက်လည်းဘယ်ဒီသမှဘာယောဂါဖြစ်လာတော့မယ်ဆိုတာနဲ့ဘယ်မှာချင်းငိမ့်ကြီးလုံးအောင်လဲဆိုတာကိုခံမနိုင်တော့မှာဖြစ်ပါတယ်။အခုလိုမျိုးလူမှုအတိုင်းဝန်းကပါပါဝင်လှုပ်ဆောင်မှုမျိုးဟာချင်းကနေဖြစ်တဲ့ယောဂါဆိုင်အပြစ်ဒဏ်ကြီးတွေကိုဖြေရှင်းရမှာအဓိကကဏ္ဍကနေပါဝင်မယ်လို့လည်း broadcast ကယုံကြည်ပါတယ်
။ More number of people engaged the better the tool gets. So they're very excited that yes literallyYou know, hundreds of thousands of people are recording mosquitoes every day, especially, you know, around the world. It will create the kind of a community that is needed.
ဒီအသုံးချနေကလူများများပါဝင်လာလေပိုကောင်းလင်မို့ကျွန်တော်တို့သိစိတ်လို့ရှားနေတာပါခိုင်ရှင်းချင်းပြောမှာဗျာတကယ်လို့နေတိုင်းလိုလိုပဲတန်းနဲ့ချီတဲ့လူတွေကချင်းတွေကိုမတန်းတင်ကြမယ်ဆိုရင်တွက်ကြည့်စမ်းပါတစ်ကမ္ဘာလုံးပါလာဖို့လိုအပ်နေတဲ့အတိုင်းအဝိုင်းမျိုးကိုဖန်တီးပေးမယ်သဘောဖြစ်ပါတယ်
A bus app ကိုဒီဇင်ဘာတမဟုတ် January လလောက်မှာ free download လုပ်နိုင်တော့မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ abus.stanford.edu website ဆာနဲ့နာမှာကြည့်ရှုနိုင်ပါတယ်။ Britain နိုင်ငံ Oxford တက္ကသိုလ်ကနောက်သုတေသနပညာရှင်များအဖွဲ့တစ်ဖွဲ့ကလည်းအလားတူလက်ကင်ဖုန်းသုံး app တစ်ခုဖြစ်တဲ့ Mossware ကိုသုံးပြီးငှက်ပြားချင်တွေကိုသူတို့ရဲ့အသံတွေနဲ့ခွဲခြားပြီးသိနိုင်မှုစူးစမ်းနေတာပါ။ချင်းတွေရဲ့တဝီဝီမီးတဲ့အတန်ကိုကြားလိုက်တာနဲ့အများစုကရိုက်ဖို့ပြင်နေကြပေမဲ့ချင်းကိုမရိုက်ခင်လက်ကင်ဖုန်းကိုထုတ်ပြီးအရင်မှတ်တမ်းတင်ဖို့သူတေသနာပညာရှင်တွေကမျှော်လင့်နေကြောင်း VOA သတင်းတောက် Asher Jones ရဲ့ပြောကြားချက်ကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
ဆိုရရဲ့သဘောထားမြင်အပေါ်ကိုကြင်ကြပါတော့မယ်ရှင်
။ပါကစ္စတန်နိုင်ငံရဲ့ COVID-19 ကရောဂါကာရတက်ရေးမှာအမေရိကန်ပြည်အစုကပူးပေါင်းဆောင်ရွက်ဖို့တနင်္လာနေ့ချမှတ်ထားပါတယ်။ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီနဲ့ NDMA ခေါ်ပါကစ္စတန်မျိုးသားသဘောထားဘေးအန္တရာယ်စီမံခန့်ခွဲမှုအာဏာပိုင်အဖွဲ့တို့ပူးပေါင်းဆောင်ရွက်မှုနဲ့ပန်းချက်ပြည်နယ်အထူးကျန်းမာရေးပြည်သူ့ဆောင်ရွက်မှုနဲ့ဆေးပညာဌာနကတဆင့် COVID-19 လူနာတွေအတွက်အသက်ရှူဂူဆာဗန်တီလေးတာအသက်46ခုကိုဆေးရုံ73ရုံကိုဖြန့်ဝေလှူဒါန်းလိုက်ပါတယ်။ဒီကြိမ်ပေးပို့တာနဲ့ဆိုရင် မေရိကန်ကပါကစ္စတန်ကိုပေးပို့တဲ့အသက်ရှူကူဇာ200ရှိသွားပါပြီ။ဒီဗန်တီလေးတာဆွေပေးပို့နိုင်ဖို့အတွက်မေရိကန်ခြေဆိုင်ကမ်မွန်နစ်ဖွံ့ဖြိုးမှုအကျိုးဆောင်ကုမ္ပဏီက MDMA ပါကစ္စတန်သဘာဝဘေးရန်နေရာစီမံခန့်ခွဲမှုအာဏာပိုင်အဖွဲ့နဲ့ညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံရဲ့ COVID-19 ကာယရောဂါတုံ့ပြန်ရေးအတွက်ပဲရည်ရွယ်ပြီးဒီထိရောက်ပြီးတည်ပို့ရလွယ်ကူတဲ့ဗန်တီလေးတာတွေကိုပံ့ပိုးနေတာမဟုတ်ပါဘူး။ပန်ကျပ်ပြည်နယ်ကျန်းမာရေးဌာနအနေနဲ့ကာယရောဂါလွန်ကာလမှာတော့အသေးအတန်လူနာတွေအတွက်အသက်ကင်နိုင်တဲ့ဆန်းရည်ပို့ထုတ်လာမှာဖြစ်တယ်လို့အမေရိကန်ကောင်စီဝန်ချုပ်ကက်သင်းရော်ဒီဂတ်စ်ကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့ MDNA ကျန်းမာရေးဝန်ကြီးဌာနနဲ့ပန်ကျပ်ပြည်နယ်ကျန်းမာရေးဌာနတို့ရဲ့ထက်ထက်ဝင်ဝင်ပံ့ပိုးမှုနဲ့ဥဆောင်မှုကိုကျေးဇူးတင်ပါတယ်လို့မစ္စရော်ဒီဂတ်စ်ကပြောပါတယ်။အမေရိကန်ပါကစ္စတန်မိဖက်ဆက်ဆံရေးရနိုင်ငံတော်ပိုင်းတက်ခွဲစစ်ဆေးတာတွေတိုးချဲ့တာယောဂအခြေအနေစောင့်ကြည့်တာယောဂကူးစက်မှုဆက်ဆက်ဆန်းစစ်တာကူးစက်မှုကာကွယ်ရေးထိန်းချုပ်ရေးနဲ့ဒုနာပြုစုဆောင်ရွက်ရေးတွေမှာတိုးတက်မှုရှိအောင်ကူညီနေပါတယ်။ပါကစ္စတန်အစိုးရရဲ့ကိုရိုနာဗိုင်းရပ်စ်ကာယရောဂါတိုက်ခိုက်ရေးနဲ့နိုင်ငံသားတွေကိုကာကွယ်ပေးအောင်မြင်စေဖို့အမေရိကန်ပြည်ထောင်စုကမိဖက်ဖြစ်ဆက်လက်ကူညီနေပါတယ်လို့ USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီညွှန်ကြားမှုဂျူလီကိုနန်ကပြောပါတယ်။ပါကစ္စတန်ကကိုဗစ်လူနာတွေကုသဖို့နဲ့အောက်ဆီဂျင်ပေးနိုင်ဖို့အစီအစဉ်ရှိနေအောင်ဒေသခံကျန်းမာရေးဝန်ထမ်းတွေဆက်ဆောင်ရေးမြင့်မအောင်ဒီဗန်တီလေတာအသက်ရှူကူဇက်တွေကအရေးကြီးတဲ့ကိရိယာအဖြစ်အထောက်အကူပြုမှာဖြစ်ပါတယ်။နိုင်ငံတော်ဝန်ကျန်းမာရေးပြုစုဆောင်ရမှုဝင်ပြီနေတာတွေကိုရောပါအောင်နဲ့အသက်တွေကယ်ဆယ်နိုင်ဖို့ပါကစ္စတန်မျိုးသားသဘောဝဘေးရန်နေရာစီမံခန့်ခွဲရေးအာဏာပိုင်အဖွဲ့ကျန်းမာရေးဝန်ကြီးဌာနနဲ့ဒေသခံကျန်းမာရေးတာဝန်ရှိသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်လို့ USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီညွှန်ကြားမှုဂျူလီကိုနန်ကပြောဆိုလိုက်ကြပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လိုပြပါရရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်စတေးကုမ္ပဏီဖိုင်ဇာနဲ့ဂျာမနီက BioNTech တို့ကသူတို့ရဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်သုံးဆခွင့်ချထားပေးဖို့အတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA မှာတောက်ကြံနေကရှောက်ထားခဲ့တယ်လို့ပြောပါတယ်။ဒါပြန်တကယ်လို့ခွင့်ပြုချက်ရမယ်ဆိုရင်ရပြီးနိုင်ပိုင်းအတွင်းမှာပဲစပြီးဖြန့်ပြေးဖို့အသင့်ရှိကြောင်းလည်းပြောပါတယ်။သူတို့ရဲ့ကာကွယ်ဆေးအတွက်စမ်းသပ်မှုတွေကလည်းအခုချိန်ထိဒီဆေးနဲ့ပတ်သက်ပြီးစိတ်ပူစရာကောင်းတော့အောင်ဆိုးရတဲ့ထိခိုက်မှုမရှိသလိုထိရောက်မှုနှုန်းကလည်း95ရာခိုင်နှုန်းရှိတာတွေ့ရတဲ့နောက်အခုလိုလျှောက်ထားခဲ့တာလို့လည်းပြောပါတယ်။ဒီရောဂါအတွက်အလားအလာရှိတဲ့အလားတူကာကွယ်ဆေးကို Pfizer အပြင် Moderna ကလည်းရပြီဖြစ်တဲ့အတွက်သူတို့လည်းလာမယ့်သတင်းပတ်တွေအတွင်းအရေးပေါ်အခြေအနေသုံးဆခွင့်ပေးလျှောက်ထားဖို့စီစဉ်နေတယ်လို့ပြောပါတယ်။တောက်ကြံနေ့ကအွန်လိုင်းကနေစတင်ကျင်းပတဲ့အာရှပစိဖိတ်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကတက်ရောက်ခဲ့ပါတယ်။အခုကျင်းပတဲ့22ချိန်မြောက် APEC ထိပ်သီးဆွေးနွေးပွဲကိုမလေးရှားနိုင်ငံကကမကဋ္ဌလုပ်ကျင်းပတာပါ။စီးပွားရေးပြန်ပြေနလန်ထူလာစေနဲ့နိုင်ငံဆောင်ပါဝင်ပြီးလွတ်လပ်ပွင့်လင်းမှုရှိတဲ့ကုန်သွယ်ရေးလုပ်ဖို့အာရှပစိဖိတ်ခေါင်းဆောင်တွေကတောင်းဆိုခဲ့တယ်လို့ကိုယ်နိုင်ငံအတွက်ပဲကိုကြည့်ပြီးကိုကျိုးစီးပွားကာကွယ်တဲ့ကုန်သွယ်မူဝါဒတွေမချမှတ်ဖို့တတိပေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်သူပေါင်း 96,000 ကျော်နဲ့သေဆုံးရသူက 1,695 ဦးရှိသွားပါပြီ။ကမ္ဘာတစ်လွှာဒီရောဂါကူးစက်မှုအတွက် WHO ကထုတ်ပြန်တဲ့အခြေပြစာရမှာ November 19ရက်နေ့ထိနိုင်ငံပေါင်း230မှာမြန်မာကအဆင့်83မှာရှိပါတယ်။မြန်မာအင်းကြီးချင်းနိုင်ငံတွေထဲမှာအိန္ဒိယကကမ္ဘာမှာဒီရောဂါကူးစက်မှုဒုတိယအများဆုံးဖြစ်ပြီးဘင်္ဂလားဒေ့ရှ်ကအဆင့်24တရုတ်က63ထိုင်းက153ရှိပါတယ်။အိန္ဒိယချင်းနိုင်ငံတွေကြားမှာတော့မြန်မာကကူးစက်မှုဇရုပ်ထအများဆုံးဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနိုဝင်ဘာလ20တောက်ကြနေ့မနေ့ပိုင်းမှာဖုန်းနဲ့ဆက်သွယ်ပြီး2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့တာအတွက်ချီးကျူးဂုဏ်ပြုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရင်ဆိုင်တွေ့ကြုံရမယ့်စိန်ခေါ်မှုတွေ၊ရခိုင်ပြည်နယ်ကရွန်ဂျာအကျက်တဲကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးအပအဝင်ကိစ္စရပ်တော်များများကိုလည်းဆွေးနွေးကြတာပါ။ဆင်းနေနေမနေ့ကတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြံပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာပါ။
This program has come to you from the Voice of America, Washington.